Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American တိုင်ရဲ့2019ခုနှစ် February လ25ရက်စနေနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ဒီကနေ့ညဖက်သတင်းတွေကိုကိုညာဝင်းအောင်နဲ့ကျမအနာငလာတို့ပြောပြပေးမှာပါ။ Syria နိုင်ငံက Homs မြို့မှာဒီကနေ့တေကံဘုံနှလုံးပောက်ကွဲလို့အစီအမြင်ထောက်လှမ်းရေးအရာရှိသူအပါအဝင်လူ42ဦးသေဆုံးသွားပါရယ်။ American သမ္မတအင်မီရောရဲ့ပြောခွင့်ရ Sean Spicer ရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲမှာသတင်းဌာနအတော်များများကိုတောက်ကြနေကဝင်ရောက်ခွင့်ပိတ်ပင်လိုက်တဲ့အပေါ်ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာနေပါရယ်။ဒီလိုသတင်းတွေကြားကြမှာပါမခွန်ညို။
ကောင်းပါပြီရှင်အခုညနားဆင်ရမယ့်အစီအစဉ်တွေမှာတော့ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ပြည်ထရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာ NLD ကဥပဒေပညာရှင်ဦးကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်လူမှုကွန်ရက်များမှာတွေ့နေကြရတဲ့ဦးကိုနီရဲ့ပြောဆိုလုပ်ကိုင်းဆောင်ရွက်နေမှုများကိုပြောဆိုဆွေးနွေးကြပြီးတဲ့အခါမှာတော့လူငယ်တဘာဝရပုဂ္ဂိုလ်ရမကျေနပ်မှုများဖြစ်ပေါ်လာခဲ့ကြောင်း
ပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲနဲ့အတူလူငယ်သဘာဝပုံကိုရေးမုံတမှုကိုအခြေခံနေဆိုတဲ့အခုလိုပြန်ကြားရေးဝန်ကြီးဌာနရဲ့ရှင်းလင်းမှုပေါ်မှာဥပဒေပညာရှင်တွေနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့ရှုမြင်ပုံတွေကိုလည်းထုတ်လွှင့်ပေးသွားပါမယ်။အဲဒီနောက်မှာတော့စနေနေ့ညတိုင်းနားဆင်နေကြဆွေးနွေးနေကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်လည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုညာဝင်းအောင်တို့ကကြီးညာပါမယ်ရှင်။
ဆီးရီးယားနိုင်ငံအနောက်ပိုင်း Homs မှာဒီကနေ့စနေနေ့ကအသေခံဘုံးနှလုံးပောက်ကွဲခဲ့တာကြောင့်အစ်မမြင့်ထောက်လိုင်းရဲ့အရာရှိတဦးအပါအဝင်လူ42ဦးသေဆုံးသွားပါရယ်နိုင်ငံတော်လုံခြုံရေးဌာနချုပ်ရုံးနဲ့အထောက်လိုင်းရေးအဆောက်အုံအနီးမှာတိုက်ခိုက်ရေးသမား6ယောက်ထက်မနည်းတို့ကအသေခံဘုံးပောက်ခွဲခဲ့တယ်လို့ဆီးရီးယားလူ့အခွင့်အရေးလေ့လာဆောင်ကြီးအဖွဲ့ကပြောပါရယ် Al-Qaeda နဲ့ပတ်သက်တဲ့အဖွဲ့ကသူတို့လက်ချက်ပစ်တယ်လို့ဆိုပါရယ်သူတို့ရဲ့တပ်ဖွဲ့ဝင်5ဦးကလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ Homs မြို့တော်ထဲကိုဝင်တိုက်ခဲ့တယ်လို့ပြောပါရယ် Homs မြို့ကိုအစိုးရကအပြည့်အဝထိန်းချုပ်ထားတာ3နှစ်နေပါရှိနေပါပြီ။တောက်ကြနေမှာလဲဆီးရီးယားနိုင်ငံမြောက်ပိုင်းမှာကားဘုံးနှလုံးပောက်ကွဲခဲ့တာကြောင့်လူ65ယောက်ထဲမှနေသေဆုံးသွားပါသေးတယ်။သေဆုံးသူတွေထဲမှာအယက်သားတွေတပုံးတပ်ဖွဲ့ဝင်တွေနဲ့တူရကီစစ်သား2ဦးထဲမှနေပါဝင်တယ်လို့ဒေတာရင်သတင်းဌာနနဲ့တူရကီအရာရှိတွေကပြောပါရယ်။ IS အကြမ်းဖက်သမားတွေရဲ့မဟာဗျူဟာကျတဲ့ Albert မြို့ရဲ့ဒစိအပိုင်တော်များများကိုတူရကီတပ်ဖွဲ့နဲ့မဟာမိတ်တို့ကတိုက်ခိုက်သိမ်းယူလိုက်ပြီးနောက်တနေ့မှာဒီလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဆူစီယန်ယွာကလုံခြုံရေးစခန်းကိုတောက်ကြနေကပထမဘုံးကွဲတိုက်ခိုက်တဲ့အချိန်မှာအယက်သားအတော်များများအပါအဝင်တူရကီတပ်သား2ဦးနဲ့အတိုက်ခံဖက်ကတပ်သားတွေတိုက်ဆုံခဲ့တာပါလရယ်နဲ့ချီတိုက်ခိုက်မှုတွေပြင်းထန်နေခဲ့တဲ့ Albert မြို့ကိုပြန်ဖို့ခွင့်ပြုချက်လာတောင်းကြတဲ့လူအတော်များများလုံခြုံရေးစခန်းမှာစုယုံရောက်ရှိနေတဲ့အချိန်မှာပုံပေါက်ကွဲခဲ့တာပါဒီပုံကွဲမှုမှာပါသွားတဲ့အလောင်းတွေကိုကက်ဆေးအဖွဲ့နဲ့ဒေသခံတွေလာရောက်ရှာဖွေတဲ့အချိန်မှာဒုတိယပုံပေါက်ကွဲခဲ့တာဖြစ်တယ်လို့သတင်းတွေကဖော်ပြပါတယ်ဒီတိုက်ခိုက်မှုဟာ IS2 ရဲ့လက်ချက်ဖြစ်တယ်လို့ IS2 ရဲ့ Archmark သတင်းဌာနကပြောပါတယ
် American သမ္မတ Donald Trump ရဲ့မဲဆွယ်စီယုံရေးတာဝန်ခံတွေနဲ့ရုရှားအစိုးရအရာရှိတွေကြားအဆက်အသွယ်တွေလုပ်ခဲ့ကြောင်းစွပ်စွဲထားတဲ့သတင်းတွေနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲအရာရှိတွေနဲ့သမ္မတအင်မီရောအရာရှိ Prebus တို့ဆွေးနွေးခဲ့ကြောင်းအစိုးရအဆင့်မြင့်အရာရှိတွေကအတည်ပြုပြောကြပါတယ်။အခုလိုဆွေးနွေးမှုဟာစုံစမ်းစစ်ဆေးရေးအမှုတွေနဲ့ပတ်သက်လို့သမ္မတအင်မီရောတာဝန်ရှိသူတွေနဲ့ FBI ကြားပြောဆိုမှုတွေမလုပ်ဖို့တရားရေးဝန်ကြီးဌာနကနှစ်ပေါင်းများစွာချမှတ်ထားတဲ့ကျင့်ဝတ်သိက္ခာဆိုင်ရာစီမင်းစည်းကမ်းတွေကိုချိုးဖောက်ရာရောက်နိုင်ပါတယ်။2016ရွေးကောက်ပွဲမဲဆွယ်စဉ်မှာသမ္မတထရမ့်နဲ့ရင်းနှီးသူတွေဟာရုရှားအစိုးရတာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ခဲ့ကြောင်းနယူးယောက်တိုင်းစ်သတင်းစာရဲ့ဖော်ပြချက်ကိုလူသိရှင်ကြားညှင်းဆန်ဖို့သမ္မတအင်ဗီရောကတိုက်တွန်းခဲ့တာကို FBI ကလက်မခံခဲ့ကြောင်း CNN, AP စတဲ့သတင်းဌာနတွေကပြောဆိုခဲ့တာကိုတော့အမည်မဖော်လိုသူအကြီးအကဲအစိုးရအရာရှိတဦးကတောက်ကြနေမှာအပြင်းထန်ပယ်ချခဲ့ပါတယ်အင်ဗီရာအရာရှိချုပ် Prebus ဟာ FBI ညွှန်ကြားမှု James Comey ဒုတိယညွှန်ကြားမှု Andrew McGavey တို့ကိုတွေ့ဆက်သွယ်ပြီးသမ္မတ Trump ရဲ့လူတွေနဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားအဆက်အသွယ်ရှိတယ်ဆိုတဲ့စွပ်စွဲချက်တွေဟာမှားယွင်းကြောင်းတုံ့ပြန်မှုပြောဆိုခဲ့ကြောင်း CNN သတင်းဌာနကပေါ်ပြခဲ့တာပါ
အမေရိကန်သမ္မတအမီရောရဲ့ပြောခွင့်ရရှွန်စပိုက်ဆာနဲ့နေ့စဉ်အမေအဖြေလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းဌာနအတော်များများကိုတောက်ကြနေကဝင်ရောက်ခွင့်ပိတ်ပင်လိုက်တဲ့အပေါ်အမီရောကိုပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။သတင်းစာရှင်းလင်းပွဲကိုဒီလိုဝင်ခွင့်မပေးတာဒါမှမဟုတ်ဖိတ်စာမရတဲ့အထက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်တဲ့သတင်းဌာနတွေဖြစ်တဲ့ CNN, The New York Times အပါဝင်သတင်းဌာနအတော်များများပါဝင်ပါတယ်။ Trump ပေါ်တက်တက်ညံ့ညာရေးသားကြတဲ့သတင်းဌာနတွေကိုတော့တက်ရောက်သတင်းယူခွင့်ပေးခဲ့ပါတယ်။ဒီထဲမှာ Breitbart သတင်းဌာန The One America News Network နဲ့ The Washington Times တို့အပါဝင် ABC, CBS, NBC နဲ့ Fox အသံလွင့်သတင်းဌာနတွေကိုလည်းဝင်ရောက်ခွင့်ပြုခဲ့တာပါ။ဒီလိုကန့်သက်ခံရတဲ့သတင်းဌာနတွေနဲ့စီးလုံးညှို့ညွှန်းကြောင်းပြသတဲ့အနေနဲ့ AP သတင်းဌာနအပါဝင်တခြားသတင်းဌာနတို့ချို့လဲတက်ရောက်သတင်းမယူခဲ့ကြပါဘူး။ Imperial က VOA သတင်းထောက်လဲသတင်းစာရှင်းလင်းပွဲတက်ရောက်ဖို့ဖိတ်ကြားမခံရပါဘူး။ရုပ်တံရိုက်ကူးခွင့်မပြုတဲ့ Sean Spicer ရဲ့ရုံးခန်းတွင်သတင်းစာရှင်းလင်းပွဲကိုသတင်းဌာနအားလုံးတက်ရောက်သတင်းယူခွင့်ရှိတာဖြစ်ပေမဲ့လို့တောက်ကြနေကသတင်းစာရှင်းလင်းပွဲမှာတော့သတင်းဌာနတို့ချို့ကသာဝင်ရောက်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်
။မြောက်ကိုရီးယားအစိုးရတန်တပန်တို့ဦးကိုအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကပြည်ဝင်ခွင့်ညှင်းဆန်လိုက်တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရသည့်လက်ထက်မှာမြောက်ကိုရီးယားနဲ့ပထမဆုံးအကြိမ်ထိတွေ့ဆက်ဆံမဲ့အစီအစဉ်ပြတ်သွားတဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။မတ်လ1ရက်နဲ့2ရက်နေ့တွေမှာမြောက်ကိုရီးယားနိုင်ငံသား၏ဝန်ထမ်းတွေကအစစ်မြင့်တန်ကိုယ်စားလှယ်ဂျိုးဆွန်ဝေးနဲ့အမေရိကန်အစိုးရအရာရှိဟောင်းတွေနယူးယောက်မြို့မှာတွေ့ဆုံဖို့စီစဉ်ထားပေမဲ့ပြည်ဝင်ခွင့်ဗီဇာညှင်းပယ်ခံရတဲ့အတွက်အစီအစဉ်ပြတ်ခဲ့ကြောင်း Wall Street Journal ကဒီကနေ့ဖော်ပြပါတယ်။နိုင်ငံသား၏ဝန်ထမ်းတွေကဗီဇာပေးဖို့ညှင်းဆန်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိခဲ့ပေမဲ့ဒီလ12ရက်နေ့မှာမြောက်ကိုရီးယားကပယ်တင်တပ်ဒုံစမ်းသပ်ခဲ့တာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းရဲ့ဖေအီဒူမေကွဲအကူဖြစ်သူမလေးရှားနိုင်ငံမှာလုံခြံတပ်ဖြတ်ခံရတဲ့ကိစ္စတွေနဲ့ဆက်နွယ်ကောင်းဆက်နွယ်နိုင်တယ်လို့သတင်းကဖော်ပြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကတော့မလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာဖေဖော်ဝါရီလ13ရက်နေ့ကခင်ဂျွန်နန်းတည်ဆုံမှုဟာမြောက်ကိုရီးယားတချို့တွေရဲ့လက်ချက်ဖြစ်တယ်လို့ယုံကြည်ထားကြတာပါအမေရိကန်နိုင်ငံသားဝန်ကြီးဌာနကတော့ဒီလိုဆွေးနွေးမှုမျိုးလုပ်ဖို့အစီအစဉ်မရှိတဲ့အကြောင်းပြောဆိုခဲ့တယ်လို့ပြည်ဝင်ခွင့်ဗီဇာညှင်းပယ်ခံရသူလူပုဂ္ဂိုလ်တဦးချင်းနဲ့ပတ်သက်လို့မှတ်ချက်ပေးဖို့လည်းညှင်းဆန်ခဲ့ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမနစ်ပူပြည်နယ်တွင်ကအာဏာရအတိုက်ခံပါတီရဲ့လွတ်တော်အမတ်တွေဟာပြည်နယ်ကိုဖျက်ဆီးနေပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေမရအောင်လုပ်နေတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ဆွဆွဲပြောဆိုလိုက်ပါတယ်။မကြာခင်ပြည်နယ်ရွေးကောက်ပွဲကျင်းပတော့မယ့်မနစ်ပူပြည်နယ်ထက်ကအင်ဖယ်မြို့လူထုစုဝေးပွဲမှာမစ္စတာမိုဒီကအဲဒီလိုပြောသွားတာပါ။ပြီးခဲ့တဲ့15နှစ်အတွင်းမနီပူပြည်နယ်ရဲ့အခြေအနေတွေဆုတ်ယုတ်လာနေတယ်လို့ပြည်နယ်အစိုးရရှိနေတာတော့မှမနီပူပြည်နယ်ဆုတ်ယုတ်လာနေတာဟာဘာလို့လက်ချက်လဲဆိုပြီးတော့မိုဒီကမေးခွန်းထုတ်သွားပါတယ်။မနီပူပြည်နယ်မှာဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီရာအာဏာရလာရင်ပြည်နယ်လွတ်တော်က15နှစ်စာလုပ်ခဲ့တာအလုံးကို15လအတွင်းအပြည့်ပြန်လုပ်ပေးမယ်လို့ကတိပေးသွားပါတယ်။မနီပူပြည်နယ်ကလူဦးရေ65ရာခိုင်နှုန်းနီးပါးဟာမက်ဒစ်လူမျိုးစုတွေကြီးစိုးတဲ့ Infall Valley ဒေသမှာနေထိုင်ကြပါတယ်။ဒီလူမျိုးစုတွေဟာ3လကြာစီးပွားရေးပိတ်ဆို့ခံရတဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါ။မနီပူပြည်နယ်သားတွေကိုပြည်နယ်လွတ်တော်ကရည်ရွယ်ချက်နဲ့အမောင်းဖုံးထားတာဖြစ်တယ်လို့မိုဒီကဆက်ပြောပါတယ်။ဒီပြည်နယ်လွတ်တော်အမတ်166နေရာအတွက်ရွေးကောက်ပွဲတွေကို March 4ရက်နဲ့10ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်။ဒါအပြင်ပန်ဂျပ်၊ဂိုဝါ၊ဥတ္တရာခန်းနဲ့ဥတ္တရာပါရာဒက်ရှ်ပြည်နယ်ရွေးကောက်ပွဲရလာတွေကို March 17ရက်နေ့မှာထုတ်ပြန်ကြေညာသွားမှာဖြစ်ပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့အဖေတူမအီကွဲကင်ဂျုံနန်းတည်ဆုံသွားတဲ့ဖြစ်ရပ်အတွက်တန်တရားရှိတဲ့မြောက်ကိုရီးယားတန်တမန်တူဦးကိုသူသဘောတိုင်းလာရောက်ပူးပေါင်းပြီးတော့ဒီပူးပေါင်းပြီးတော့လာရောက်ဘူးဆိုရင်အတင်းကျပ်အစစ်ဆေးခံနိုင်မယ်လို့မလေးရှားကဒီကနေ့မှပြောကြားလိုက်ပါတယ်။ရဲတို့ဘက်ကနောက်ထပ်အရေးယူမှုမလုပ်ခင်အဲ့ဒီတန်တမန်လာရောက်စစ်ဆေးခံဖို့တင့်တော်တဲ့အချင်းတစ်ခုပေးသွားမယ်လို့စီလန်ဂောပြည်နယ်ရဲချုပ်စမက်ရှ်မတ်ကပြောပါတယ်။ကွာလာလမ်ပူမှာရှိတဲ့မြောက်ကိုရီးယားတန်ယုံကအသက်44နှစ်အရွယ်ဒုတိယအတွင်းဝန်ဟီယွန်ကွမ်ဆွန်းကိုလည်းကင်ဂျုံနန်အမှုနဲ့ပတ်သက်လို့မေးမြန်းခြင်းတယ်လို့မလေးရှားတာဝန်ရှိသူတွေကဗုဒ္ဓနေ့မှာပြောတာပါတယ်ဒီနောက်ထပ်တန်တရားရှိသူတွေကိုယ်တိုင်လာပြီးအစ်စ်မခံဘူးဆိုရင်မလေးရှားဥပဒေအရ သတိပေးချက်ထုတ်ပြန်ပြီးအတင်းအကျပ်လာရောက်အစစ်စေးခံခိုင်းမယ်လို့ရဲချုပ် Smash ကပြောပါရယ်ဒီအမှုနဲ့ပတ်သက်လို့တန်အမတ်အပါအဝင်မြောက်ကိုရီးယားနိုင်ငံသား၈ဦးကိုအလို့ရှိနေတာပါတန်တရားရှိသူတူဦးကိုမလေးရှားရဲတို့ကထိန်းသိမ်းထားပါရယ်ကြံတန်တရားရှိသူ၄ဦးကိုတော့မြောက်ကိုရီးယားကိုပြန်ပြေးသွားပြီလို့ယူဆရပြီးကြံ၂ဦးကတော့မလေးရှားနိုင်ငံတွင်မှာပဲရှိနေပါသေးတယ်ဖေဖော်ဝါရီလ13ရက်နေ့ကတည်ဆုံသွားတဲ့ခင်ဂျုံနဟာနိုင်ငံတကာမှာပိတ်ပင်ကန့်သတ်ထားတဲ့ VX အစိတ်ကြောင့်ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ကတောက်ကြနေမှာပြောခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံကအာနာရှင်ဟောင်းကြာဆုံးစေခဲ့တဲ့တော်လှန်ရေးနှစ်ပတ်လည်လူမှုစုယုံပွဲကိုဒီကနေ့စနေနေ့ကကျင်းပရမှာတက်ရောက်လာကြတဲ့လက်ပွဲရင်းတက်ကြွလှုပ်ရှားသူတွေနဲ့ရဲတို့ကြားမနီလာမြို့ကအမေရိကန်တန်ယုံအပြင်ဖက်မှာတိုက်ခိုက်မှုတွေရှိခဲ့ကြပါတယ်။တန်ယုံကိတ်ပေါက်ကိုလူရန်တွေနဲ့ပိတ်ဆို့လိုက်ကြတဲ့အထက်ယုံရဲတွေကဆန္ဒပြသူတွေကိုမိသက်ပိုက်တွေတုံးပြီးတော့ဖြိုခွင်းခဲ့ပါတယ်။ဒါကြောင့်မလို့လဲလူအတော်များများအနေငယ်ဒဏ်ရာရသွားတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။ဖိလစ်ပိုင်ပြပနိုင်ငံတွေရဲ့ဖိနှိပ်ချုပ်ချယ်မှုတွေနဲ့ဖိလစ်ပိုင်ရဲ့သဘာဝရင်းမြစ်တွေကိုကောင်းမွန်ဖျက်နေတဲ့အဲ့ဒီနိုင်ငံတွေအပေါ်အမြင်သဘောထားတွေကိုတော့ဆန္ဒထုတ်ပေါ်ကြတာတွေဖြစ်တဲ့အတွက်ဒီလူတွေအပေါ်ရဲတို့ကပြုမူရဟာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ National Alliance လို့ခေါ်တဲ့လူမှုအဖွဲ့ကပြောခွင့်ရကာလီတိုဘာဒီယန်ကပြောပါရယ်စနေနေ့နောက်ပိုင်းမှာတော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကတိပေးထားတဲ့စစ်မှန်တဲ့အပြောင်းလဲလုပ်ပေးဖို့တောင်းဆိုကြတဲ့လှုပ်ရှားတဲ့ကြသူတွေဟာမနီလာမြို့ကအထက်ကအဝေးပြေးလမ်းမပေါ်တက်ပြီးတော့ခြိတဲ့ဆန္ဒပြခဲ့ကြပါတယ်။မော်ဝါရီတပုံတွင်နဲ့ငင်းချမ်းရေးဆွေးနွေးပွဲတွေပြန်လည်ကျင်းပပြီးတော့နိုင်ငံရေးအကျဉ်းသား400ကျော်ကိုလိုဝေဖို့လဲဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘာဘရီဟေးမှာအော်စကာအကယ်ဒမီစုပေးပွဲကျင်းပဖို့ရပိုင်းလူမှာပဲဟောလိဝုဒ်အကျော်မော်ရီအပါအဝင်လူပေါင်းရာချီပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်မကြသေးခင်ကထုတ်ပြန်လိုက်တဲ့လူဝင်မှုကြီးကြပ်ရေးအမိန့်ကိုကန့်ကွက်ဆန္ဒပြကြပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ညီညွတ်မှုပြသဖို့ရည်ရွယ်ပြီးဆန္ဒပြပွဲကိုစီစဉ်ခဲ့ကြတာပါအီရန်ရုပ်ရှင်ဒါရိုက်တာအက်စကာဖာဟာဒီကတော့မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကခီးသွားတွေပေါ်ပြည်ဝင်ခွင့်တားမြစ်ထားတဲ့ဒီသမ္မတထရန့်ရဲ့အမိန့်ကိုကန့်ကွက်တဲ့အနေနဲ့တနင်္ဂနွေနေ့မှာကျင်းပမယ့်အော်စကာဆုပေးပွဲကိုမတက်ဘဲတပိတ်မှောက်မှာဖြစ်ပါတယ်။ယဉ်ကျေးမှုဘာသာရေးလူမျိုးရေးကွဲပြားမှုတွေပေါ်ခွဲခြားဆက်ဆံပြီးအမုန်းတရားတွေကြီးထွားအောင်ဖန်တီးသူတွေရှိနေခြင်းမှာအခုလိုစူးစီးမှုမျိုးကိုတွေ့ရတဲ့အတွက်ဝမ်းသာမိကြောင်းဒါရိုက်တာဖာဟာဒီကပြောပါတယ
်2019ခုနှစ်ဖေဖော်ဝါရီလ25ရက်စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးပြည်ထရေးဝင်ကြီးဌာနသတင်းစာရှင်းလင်းပွဲနဲ့စာပါရစေရှင်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုဟာဖမ်းဆီးရမိထားတဲ့ဇေယျဖြိုးနဲ့လွတ်မြောက်နေတဲ့အောင်ဝင်းခိုင်တို့ရဲ့လူငယ်သဘာဝပုဂ္ဂိုလ်ရေးမကျေနပ်မှုမှအခြေခံတယ်လို့ယူဆကြောင်းဒီကနေ့ကျင်းပတဲ့ပြည်ထရေးဝင်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာရဲချုပ်စော်ဝင်းကပြောပါတယ်။ပြည်ထရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးကတော့ဂွင်းဆက်တွေကိုစင်ဆက်မပြတ်ထုတ်ဖော်သွားဖို့ကြိုးစားနေကြောင်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကဖြစ်ပွားခဲ့တဲ့ဥကိုညီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထောင်ဝင်ကြီးဌာနကပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုဒီကနေ့ရန်ကုန်မြို့ကမူရစီဝါပြတိုက်မှာကျင်းပခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတနက်နေ့ပြစ်ခတ်သူကြည်လင်းကြည်လင်းကိုအနီးကကြီးကြပ်စေခိုင်းသူတမရော်ကဘိုဖြစ်ခတ်ထုတ်ပယ်ခံရသူအောင်စော်ဝင်းနဲ့သူ့ရဲ့နောက်ွယ်ကညီဖြစ်သူအငင်းစားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်နဲ့တမရော်သတင်းစုဆောင်ရေးတပ်ကအငင်းစားဗိုလ်ကြီးဇေယျဖြိုးတို့ပါဝင်ကြောင်းရှင်းလင်းခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကစစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါရတဲ့
ဇေယျပြုတ်ဟာနောက်ချက်ချက်ခုနှစ်ဧပြီလဆန်းမှာအောင်ဝင်းခိုင်နဲ့ဦးစော်လွန်းထွန်းနဲ့အတူတာဝန်ယူနေဗော်ဒါတပိတ်ဆန်မှာမကြာခဏ၃တွေ့ဆုံတယ်မှာလူမှုကွန်ရက်များမှာတွေ့နေကြရတဲ့ဥက္ကူနီရဲ့ပြောဆိုလုပ်ကိုင်းဆောင်ရွက်နေမှုများကိုပြောဆိုဆွေးနွေးကြကြပြီးတဲ့အခါမှာတော့လူငယ်တဘာဝရပုဂ္ဂိုလ်ရမကျေနပ်မှုများဖြစ်ပေါ်လာတဲ့ကြောင်းသိရှိရပါတယ်။ဇေယျဖြိုးနဲ့အောင်ဝင်းခိုင်တို့ကဘော်ဒါတစ်ပိတ်ဆိုင်မှာအပြန်မှာကားပေါ်မှာအောင်ဝင်းခိုင်ကဥက္ကုဏီကိုရှင်းပြမှာကောင်းမယ်ပြောခဲ့ကြောင်
းအဲ့ဒီနောက်မှာတော့အောင်ဝင်းခိုင်ကသူ့ကိုဖြစ်သူအောင်ဝင်းစော်ကတစဉ်ကြည်လင်းကိုလှုပ်ကြံစေခိုင်းခဲ့ကြောင်းထည့်သွင်းရှင်းလင်းခဲ့ပါတယ်။ပုဂ္ဂိုလ်ရေးပေါ်အခြေခံပြီးလှုပ်ကြံတယ်ဆိုတဲ့အပေါ်ရဲတပ်ဖွဲ့ရဲ့အမြင်ကိုသတင်းတောက်တဦးကမေးမြန်းရမှာတော့ရဲချုပ်ဇော်ဝင်းကအခုလိုပြောဆိုပါတယ်။
ဒါတော့တွေ့ရှိချက်အရကျွန်တော်တို့ပေါ်ပေါက်နေကြတော့သူ့ရဲ့ပြုမှုဆောင်ရွက်ချက်အသွာအလာအနေထိုင်ပြောဆိုတွေပေါ်ကူတည်ပြီးတော့လူငယ်ပြည်ပြည်ပုဂ္ဂိုလ်ရေးရာမကျေနပ်ချက်ကလေးတွေနဲ့ဖြစ်တယ်ဆိုတဲ့ အဘိနဲ့အစာလေးလို့ရနေတယ်ကျွန်တော်တွေ့တာတွေ့တဲ့အဘိနဲ့အစာလေးကိုပဲကျွန်တော်ထုတ်လို့ဒီမှာဖြစ်ပါတယ်တကယ်ကြေကြေပြတ်ပြတ်တော့အောင်းခံရလိုက်တဲ့အခါမှာကျွန်တော်ရုံလုံးပေါ်ဒီတဲ့ပို့ပြီးရုံလုံးပေါ်တဲ့အချင်းပြောပြနိုင်နေတယ်ကျွန်တော်ဖြစ်ကြလို့
ဥက္ကဏီလောက်ကြံမှုမှာလူငယ်ဘာဝပုံကိုရင်မုံတိမှုကိုအခြေခံကြောင်းပြောဆိုထားတာကြောင့်ဒီမှုနဲ့ပတ်သက်ပြီးတခြားပါဝင်ပတ်သက်သူတွေမရှိတော့ဘူးလားဆိုတဲ့အမေးကိုတော့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကသတင်းစာရှင်းလင်းပွဲမှာအခုလိုဖြေဆိုပါတယ
်အခုလိုအောင်းဝန်ခံမိချင်းအောင်းဝန်ခံမိဘာဆက်လို့ရမလဲဒီကြားဇေယျခုနောက်မှာဘာဆက်ရှိနိုင်မလဲဆိုတော့ကိုကစဉ်ဆက်မပြတ်လုံနေရမှာပဲအဲကြောင့်တချို့ဟာလေးတွေငါတို့မပြောနိုင်နေဘူးဆိုတဲ့ကိစ္စလေးတော်နေခြင်းပဲဖြစ်ပါတယ်အခုအချိန်နေရတော့ငါတို့ကရတော့မင်းဟိုထုတ်ပြန်လာမင်းဖြစ်တယ်နောက်ကဘာဆက်ရှိနိုင်နေဆိုတော့အခုတော့ဆက်ဆုံးသန်းနေရမှာဒီဟာရက်ထားလို့မရရက်ထားလို့ရတဲ့ကိစ္စမဟုတ
်လောလောဆယ်ဖန်းစီရမိတဲ့တရားခံ3ဦးအပြင်အမျိုးသား81ဦးအမျိုးသမီး2ဦးစုစုပေါင်း83ဦးကိုခေါ်ယူစစ်ဆေးခဲ့ကြောင်းလည်းရှင်းလင်းတင်ပြခဲ့ပါတယ်သတင်းစာဆရာနိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကတော့လူငယ်ဘာဝပုံကိုရင်မကျေနပ်မှုကြောင့်လုံးကျန်တယ်ဆိုတဲ့အပေါ်အခုလိုတုံးသက်ပါတယ
်လူငယ်ဘာဝဆိုတာကတော့ဘယ်လိုလုပ်သွားလက်ခံမလဲဆရာသူတို့ရဲ့အငြိမ်းစားအရာရှိကြီးတယ်လေအဲတမလို့မှာလွတ်နေစေတယောက်အောင်ဝင်းခိုင်ဆိုရင်သူကဒုဗိုလ်ကြီးအဆင့်လောက်လေအဲ့ဒါမဲတဲ့ရာသူကြီးမဟုတ်ဘူးအဲလူငယ်လို့သုံးဆုံးတာအဲ့ဒါကြီးကတော့ဒီအမှုနဲ့ပတ်သက်ပြီးတော့မှဒီလူလူတူတည်းရဲ့ဟိုနားလည်မှုထဲမှာတလူရဲ့ဘောဘဝပါညာရှင်ဒါနားလည်မှုလွဲစေနိုင်တဲ့ခြေကလုံးအသုံးလုံးပေါ့အဲ့ဒီတစ်ချက်ကတော့အဲ့ဒါလိုမြင်ပါတယ
်နောက်တစ်ချက်အနေနဲ့လည်းသူကအခုလိုထောက်ပြပါတယ
်ဒုတိယတစ်ချက်ကတော့တကယ်တကယ်ဟိုဖြစ်သွားတဲ့ဖြစ်ရပ်ကိုဒီဒီတစ်ချက်ပြန်ကြည့်လိုက်ရင်ဟိုဒီတစ်ချက်စီစဉ်တဲ့ပုံတွေပေါ်တယ်လေငွေကြီးသုံးဆွဲမှုတွေရှိမယ်အဲပြီးတော့မှနောက်ဟိုဒီစိတ်လိုနေရာမျိုးမှာလုပ်ဖို့သူတို့ကြံစီတယ်နောက်အဲ့ဒီမှာလက်နက်တွေကဝယ်ရမယ်ဆိုတဲ့ကိစ္စတွေလည်းပါလာတယ်လုံးကြမ်းမဲ့ဒီပမာတိချင်းစီတလေကြံစီတဲ့ကာလကလည်းသူတို့တိုင်ပင်တာကဒီ2016 April လို့ပြောလို့ညာအဲ့လိုမျိုးပြောတာကိုပြောတော့ကာလကလည်းအကြာကြီးရောလေဒါဒီအချက်လက်တွေအများကြီးရှိသေးတယ်လေကနဦးတည်င်းတွေတက်လာတယ်လို့မျိုးတစ်ဖိတ်ဆိုင်မှာစကားလေးတစ်ခွန်းတစ်ခွန်းပြောမိပြီးတာနဲ့ကြံစီလိုက်တယ်ဆိုတဲ့ဥစ္စာကဒီလူတို့ကိုဟိုကျေမက်စီလောက်တဲ့အမှုကိုတေးချာဟိုဖြစ်စီလောက်တဲ့အမိသားမျိုးတော့မတွေ့ရဘူး
ဦးကိုနီကိုလုံးကြမ်းတက်ဖြတ်မှုမှာတင်းထောင်ချီပြီးတုံးဆွဲခဲ့ကြောင်းလဲသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းနဲ့အတူပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စုတို့တက်ရောက်ရှင်းလင်းခဲ့ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။ရန်ကုန်နိုင်ငံတကာလေဆိပ်လုံနေရာမျိုးမှာဥက္ကဋ္ဌကိုတနက်နဲ့ပြစ်ခတ်လှုပ်ကြံတာဟာနိုင်ငံရေးလှုပ်ကြံမှုတသက်သာဖြစ်တယ်လို့ဒီကနေ့ကျင်းပခဲ့တဲ့ပြည်ထရေးသတင်းစာရှင်းလင်းပွဲမှာပြောကြားသလိုလူငယ်တဘာဝပုံကိုရေးမကျေနပ်ချက်ကြောင့်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်အခင်းဖြစ်ပြီးတလနီးပါးကြာမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဥက္ကဋ္ဌဘာကြောင့်လှုပ်ကြံတက်ဖြတ်ခံရတယ်ဆိုတော့အဓိကကြားတဲ့အကြောင်းရင်းကိုခိုင်ခိုင်လုံလုံရှင်းရှင်းလင်းလင်းမပြနိုင်ခဲ့ဘူးလို့လည်းဝေဖန်မှုတွေရှိနေပါတယ်အသေးစိတ်ကိုတော့မတ်စုမောင်ကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်နိုင်ငံတော်အစီအစဉ်နဲ့တွားခဲ့တဲ့ပြင်ပခီးစဉ်ကအပြန်ရန်ကုန်နိုင်ငံတကာလေဆိပ်လိုလူစီကားတဲ့နေရာမှာဥကောင်းကိုတနက်နဲ့တည်ပစ်ပြီးလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ NLD အစိုးရရဲ့ဥပဒေအကြံပေးပုဂ္ဂိုလ်တရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ကိုယ်တိုင်ပြစ်တက်ခဲ့သူအပါအဝင်ကြံရပါတွေကိုစုံစမ်းစစ်ဆေးချက်တွေအရပုဂ္ဂိုလ်ရေးမကျေနပ်ချက်အပေါ်အခြေခံပြီးလူငယ်ဘာဝလှုပ်ကြံမှုဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနကတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါဒီပေါ်မှာတော့ဒါဟာနိုင်ငံရေးလှုပ်ကြံမှုတသက်တာဖြစ်ပြီးတာမန်ပုဂ္ဂိုလ်ရေးမကျင့်တဲ့ချက်ကြောင့်ဖြစ်တယ်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကပယ်ချလိုက်ပါတယ်မြန်မာနိုင်ငံရှိနေများကိုရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဒီလေကြီးကစဉ်းစားတယ်မိကဓမ္မတိလူငယ်သဘာဝလူကြီးမပါတော့ဘူးလားလူငယ်ကြီးတဲ့လို့ပြောလို့ပြောတာတော့နော်ပုဂ္ဂိုလ်ရေးတယောက်ချင်းမုန်းတီးရတာဥပဒေပါရင်ပြောတယ်ဗျာနော်ဒီလိုဒုတိယဘူမူကြီးတယောက်ပါတဲ့ငင်းသားပေါ့ဗျာထွက်သွားတဲ့ဘူမူကြီးတယောက်ပါခဲ့လို့ရှိရင်သူ့ရဲ့မြင့်တဲ့အငင်းသားဘူချုပ်ကြီးတွေပဲပါနိုင်ဘူးလားနော်ဒီမြို့လေကောင်မှာလူဘုံလေမှာဒီလိုကျူးလွန်နေတာဟာသဟာတန်မှန်ပုဂ္ဂိုလ်ကြီးလောက်ကြမှုမဟုတ်ဘူးအောင်ဝင်းစော်နဲ့အောင်ဝင်းခိုင်တို့နဲ့သူနဲ့တွေ့ဘူးဆိုတာမပေါ်ဘူးအဲ့တော့သူတို့ရဲ့အကျိုးပြုတာသိနေတာဥက္ကဋ္ဌကဘာရင်းများပြောခဲ့ဘူးလဲဒါလည်းကျွန်တော်မတွေ့ဘူးဗျာအဲ့တော့ဒါဟာနိုင်ငံရေးလောက်ကြမှုဖြစ်တယ်ဒီနောက်မှာဒီရဲ့ခြေပြန့်နဲ့အချက်တွေရှိရတယ်ကျွန်တော်ထင်တယ်
အခုလိုဥကိုနီအသက်ခံရတာဟာနိုင်ငံရေးအရာလောက်ကျန်တက်ဖြတ်ခံရမှုသာဖြစ်တယ်လို့လည်းမြန်မာနိုင်ငံရေးလေလာအကဲခံနေတဲ့ဥအောင်သူငိမ့်ကလည်းယူဆပါတယ်
ဟိုသုံးသက်ချက်ကကျွန်တော်ထင်တယ်ခုနလိုလူငယ်တွေရဲ့သဘာဝပေါ့ဗျာဒီလိုလောက်တာမျိုးဆိုရင်တော့မဟုတ်သေးဘူးထင်တယ်အဓိကတော့နိုင်ငံရေးလောက်ကျန်မှုဖြစ်ဖို့ပုံများပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုတခြားနောက်ွယ်အကြောင်းတွေတော့တခြားတော့ကျွန်တော်မသိနိုင်ဘူးပေါ့နော
်ဥကိုနီလောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြည်သူတွေဘက်ကမေးခွန်းထုတ်မှုတွေအများများလာတဲ့အတွက်အခုလိုသတင်းစာရှင်းလင်းပွဲလောက်တာဖြစ်ပေမဲ့လို့ရှေ့ဆက်ပြီးတော့အမှုမှန်ပေါ်ပေါက်သွားအောင်ဆက်ပြီးလှုပ်သွားဖို့လိုတယ်လို့လည်းဥအောင်သူငိမ့်ကအကြံပြုပါတယ
်။ဟိုပြည်သူတွေဘက်ကမေးခွန်းတွေအများကြီးရှိနေပါတယ်။ရှိနေတယ်ဆိုတာဘာကိစ္စကြောင့်ဖြစ်တာလဲ၊ဘယ်သူတွေလှုပ်တာလဲ၊ဆိုတော့နောက်ွယ်ကွင်းဆက်တွေကဘယ်သူတွေလဲပေါ့နော်။ဆိုတော့အဲ့ဒါနဲ့ပတ်သက်လို့အစိုးပိုင်းမှလည်းဒီသတင်းထုတ်ပြန်မှုတွေကတော်တော်နှီးတဲ့သဘောမျိုးရှိပါတယ်။နောက်မပြည့်စုံတဲ့ဟာတွေလည်းရှိတော့အခုချိန်ထိလိုလိုသူလိုပေါ့နော်။ဒီလိုမေးခွန်းတွေရှိနေပါသေးတယ်။ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုဒီလောက်ပြင်ပြီးသွားတာမျိုးမဟုတ်ဘဲနဲ့သေချာဆက်စုံစမ်းဖော်ထုတ်တင်တယ်လို့ထင်ပါတယ်။
ဥကိုနီလုံးကြံခံရပြီးတလာနီးပါးကြာမြင့်လာတဲ့အထိအစိုးရဘက်ကရောသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေဘက်ကပါအများပြည်သူသိရှိနိုင်အောင်သတင်းထုတ်ပြန်မှုအားနည်းခဲ့ပြီးသတင်းမီဒီယာတွေဘက်ကပဲဖော်ထုတ်တင်ပြသုံးသပ်မှုတွေလုပ်နိုင်ခဲ့တယ်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကလည်းသုံးသပ်ပါတယ်
။ဥကမီဒီယာကဖော်ပြမှုကသူတို့ထဲကိုတစ်ပတ်လောက်ကျော်တဲ့ခါလီနှစ်ပတ်လောက်ကျော်တဲ့ဟိုမြန်မာနိုင်ငံဖော်ပြညီမတကအဲ့ဒီတရားကိုချပြတကအခုစီကားဖော်ပြညီမဒီသတင်းစာရှင်းလင်းပွဲလုပ်တဲ့ဆိုအဲ့လိုမျိုးဟာမျိုးကြောင့်မီဒီယာနောက်ကိုလိုက်တယ်တကယ်တမ်းပြောရင်တော့ဘာကြောင့်နောက်ကျလဲဆိုတော့အကြောင်းရင်းကိုတော့ကျွန်တော်လည်းတောက်ချက်မချရှင်ဘူးပေါ့လေဒါ့ပြင်လည်းတော့နောက်ကျနေတာတော့အမှန်ပဲတကယ်တမ်းကျတော့ဒီလိုမျိုးနေသားမျိုးကဟိုလုံလောက်တဲ့ဝိဒီယာလုံလောက်တဲ့ site ထုတ်မှုမျိုးမရှိဘူးလို့ပဲအဲ့လိုမျိုးကောက်ချက်ချရမှာပဲ
ဒီကနေ့သတင်းစာရှင်းလင်းပွဲမှာလည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကသတင်းသမားတွေသိလို့တဲ့အချက်တွေကိုတိတိကျကျရှင်းရှင်းလင်းလင်းမပြောပြနိုင်ခဲ့ဘူးလို့ဦးမြင့်ကျော်ကသုံးသပ်ပါတယ
်ဒီလေကြီးဝန်ကြီးပြောတဲ့အခါကသူ့ရဲ့ထင်မြင်ချက်ကောက်ချက်ချတယ်လို့ဖြစ်နေတယ်ပေါ့နော်သိသိတွေ့ရှိချက်တွေမှာဒီထက်ပိုပြီးဘာမှမတွေ့ရှိရတော့ဘူးတို့နောက်တစ်ခုကတော့ဒီငွေကြေးတွေဘယ်ကလာတယ်လဲတို့အဲ့လိုမျိုးဟာကိုထပ်ပြီးတော့တကယ်တော့လူတွေကသိကျင်တယ်ဟိုဒီကြရခိုင်ခိုင်မာမာအချက်လက်မျိုးကျွန်တော်တို့မတွေ့ရဘူးပေါ့နော
်ဥက္ကုဏီလောက်ကြံခံရမှုနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်အရေးယူမှုတွေအပေါ်အများပြည်သူဘက်ကဒိုလောဒိုလောမေးခွန်းထုတ်မှုတွေပုံများလာတယ်လို့စုံစမ်းစစ်ဆေးမှုတွေနဲ့သတင်းထုတ်ပြန်မှုတွေနှိကွေးတွန့်ဆုတ်နေတဲ့အပေါ်ဝေဖန်မှုတွေများလာလို့အခုလိုသတင်းစာရှင်းလင်းပွဲပြုလုပ်တာဖြစ်ပေမဲ့ပြည်ထရေးဝန်ကြီးဌာနဘက်ကသတင်းသမားတွေမေးမြန်းတာနဲ့အများပြည်သူသိလို့တဲ့တရားဥပဒေစိုးမိုးရင်းနဲ့လုံခြုံရေးပိုင်းဆိုင်ရာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ခိုင်လုံတိကျတဲ့သတင်းအချက်လက်တွေကိုရှင်းရှင်းလင်းလင်းမပြောပြနိုင်ခဲ့ဘူးဆိုတော့ဝေဖန်သုံးသပ်ချက်တွေလည်းရှိနေတာဖြစ်ပါတယ်ရှင်
။မဆုမွန်စုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရပါတော့မယ်။ဒုတိယကမ္ဘာစစ်အတွင်းမြန်မာနဲ့ထိုင်းနိုင်ငံကြားတင်မင်းတမန်မြေထားလန်းတိစောက်ခဲ့တာနှစ်ပေါင်းများစွာကြာခဲ့ပေမဲ့အတိတ်ကဖြစ်ရဆိုတစ်ခုအနေနဲ့အားလုံးကသိရှိထားတာပါ။ဒီယထားလန်းဖောက်လုပ်ခဲ့ချိန်မှာလူပေါင်းများစွာအသက်ဆုံးရှုံးခဲ့ရတာကြောင့်ကမ္ဘာကျော်တဲ့ဖြစ်ရလည်းဖြစ်ပါတယ်။ဒါကြောင့်နောက်လာနောက်သားတွေဒီလိုသမိုင်းဖြစ်ရတွေသိစေဖို့ရည်ရွယ်ပြီးဒီမြေထားလန်းအစပြုခဲ့တဲ့မွန်ပြည်နယ်တန်ဖြူစရမှာပြလိုက်တစ်ခုဖွင့်လှစ်ပေးထားပါတယ်။တင်မင်းစီကိုခေါ်ဆောင်တဲ့လန်းဒါမှမဟုတ်တင်မင်းတမန်မြေထားလန်းလို့တင်စားခေါ်ဝေခဲ့ကြတဲ့ဒီမြေထားလန်းအကြောင်းဒီသတင်းပတ်ရဲ့မြန်မာတခွင်အစည်းအဝေးမှာကိုထက်အောင်နဲ့အတူလေ့လာကြည့်ကြရအောင်ပါရှင
်မြန်မာနိုင်ငံအောက်ပိုင်းမွန်ပြည်နယ်တန်ဖြူစရမြို့နယ်မှာမြန်မာတိုင်းရင်းသားတွေရဲ့အသက်သွေးချွေးတွေကိုရှင်ပြီးဆောက်လုပ်ထားတဲ့မြေထားလန်းအိုလန်းပြတ်တစ်ခုရှိတယ်ဆိုတာဒီခေတ်လူငယ်လူရွယ်ကြားမှာသိရှိမှုအင်မတန်အားနည်းလာပါတယ်ဒီမီယထားလန်းကိုလွန်ခဲ့တဲ့နှစ်ပေါင်း80နီးပါးလောက်ကမြန်မာတို့ဖက်စစ်ဂျပန်တို့အောက်ရောက်ခဲ့စဉ်အတွင်းမြန်မာနိုင်ငံတန်ဖြူစစ်မြို့နယ်ကနေပြီးတော့ထန်းနိုင်ငံပန်ပေါင်မြို့အထိဆောက်လုပ်ထားတာပါလူပေါင်းသိန်းနဲ့ချီအသက်ဆုံးရှုံးခဲ့ရတာကြောင့်ဒီမီယထားလန်းကိုသေမင်းတမန်မီယထားလန်းရဲ့လို့နာမည်တွင်ပြီးမီယထားလန်းဆောက်လုပ်ပြီးမကြခင်မှာပဲစစ်ကြောင်ပျက်စီးခဲ့ရတာကြောင့်ခက်ကြကြတော့အသုံးပြုခွင့်မရခဲ့ပါဘူးဒါပေမဲ့လို့လူပေါင်းများစွာအသက်နဲ့ယဉ်ပြီးဆောက်လုပ်ထားတဲ့ဒီမီယထားလန်းဟာမြမသမိုင်းမှာသမကကပသမိုင်းမှာပါယခုရက်ထိရှင်သန်ရက်တည်နေတဲ့ဖြစ်ရဆိုမှတ်တိုင်တစ်ခုလည်းဖြစ်ပါတယ်ဒီလိုမျိုးကြမ်းတမ်းခက်ထန်တဲ့ဖြစ်ရမျိုးတွေအတိတ်သမိုင်းစာမျက်နှာမှာရှိခဲ့တာကိုမမေ့စေဖို့နဲ့ဒီမီယထားလန်းအကြောင်းကိုနောက်လာနောက်သားတွေသိရှိစေဖို့ရည်ရွယ်ပြီးဒီယထားလန်းအစပြုခဲ့တဲ့တန်ဖြူစရမျိုးမှာတင်မင်းတမန်မီယထားလန်းပြတိုက်ကိုဖွင့်လှစ်ထားပါတယ်ပြတိုက်မန်နေဂျာဦးခမောင်ဝင်းက
ပြတိုက်ကရည်ရွယ်ချက်ကတော့ဒီပြပြတဲ့ရဲ့တမိုင်းကြောင်းနောင်လာနောက်သားလေးလည်းတိပါရအောင်ဆိုပြီးတော့မတိသေးတဲ့လူတွေလည်းတိပါရအောင်ဆိုပြီးရည်ရွယ်ချက်နဲ့ပါဟုတ
်ကဲ့
ပြီးတော့ဒီတမိုင်းကလည်းကဘာကတိတဲ့တမိုင်းကြောင်းဖြစ်နေတော့
တင်မင်းတမန်မြေထားလန်းကို1942ခုနှစ်အောက်တိုဘာလ10ရက်နေ့ကစတင်ဖောက်လုပ်ခဲ့တာဖြစ်ပါတယ်။အဲဒီကာလတုန်းကဒုတိယကမ္ဘာစစ်ကြီးဖြစ်ပွားနေသလိုအာရှတလွှားမှာဂျပန်တို့အင်အားကြီးနေတဲ့အချိန်လည်းဖြစ်တာပါ။စစ်ကြီးအတွင်းဂျပန်တို့အောင်နိုင်ရေးအတွက်လက်နက်ခဲယံတွေကိုအမြန်ဆုံးတည်ယူပို့ဆောင်နိုင်ရေးအပါအဝင်မြန်မာအာရှမဟာမိတ်ချစ်ကြည်ရေးနဲ့ဒီတရားပြီးရင်စစ်ကြောင့်ဆင်းရဲကြက်တဲ့နေကြတဲ့မြန်မာလူမျိုးတွေချမ်းသာလာစေရေးလို့ရည်ရွယ်ပြီးတင်မင်းတမန်မြေထားလန်းကိုဖောက်လုပ်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီမြေထားလန်းဟာစုစုပေါင်း258မိုင်ရှည်လျားတာဖြစ်ပြီးမြန်မာပြည်ဘက်အချက်မှာတော့69မိုင်တိဆောက်ခဲ့ပြီးထိုင်းနိုင်ငံဘက်အချက်မှာ189မိုင်ဖောက်လုပ်ခဲ့ပါတယ်။နှစ်ဖက်ဖောက်လုပ်လာတဲ့မြေထားလန်းဟာနှစ်နိုင်ငံနယ်စပ်ဖြစ်တဲ့ဖျားသုံးစုတောင်ချာမှာချိတ်ဆက်ရမှာလည်းဖြစ်ပါတယ်။ဒီမြေထားလန်းကိုမြန်မာနဲ့အာဆီယံနိုင်ငံတွေကချိတ်တက်သားတွေနဲ့ဩစတြေးလျ Dutch ၊ဗြိတိန်နဲ့ American စတဲ့နိုင်ငံတွေကစစ်တုံ့ပန်းတွေပဲအားနဲ့ဆက်သွယ်ဖောက်လုပ်ခဲ့တာဖြစ်ပါတယ်။ဒီမြေထားလန်းစတင်ချိန်မှာပဲရာသီဥတုကျဉ်းတနာကြောင့်ငှက်ဖျားယောဂါ၊ဝမ်းယောဂါအပါအဝင်အစာရေစာငှက်မှုခေါင်းပါမှုတွေနဲ့ဂျပန်တို့ရဲ့အတင်းအဓမ္မနှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်မြန်မာတိုင်းရင်းသားတွေနဲ့စစ်တုံ့ပန်းတွေစုစုပေါင်းတသိန်းကျော်အသက်ဆုံးရှုံးခဲ့ပါတယ်။ဒါကြောင့်လဲဆီလီဖာရုံတုံ့အထွတ်အသက်တစ်ချောင်းတည်ခဲ့ရတယ်လို့ရှေးလူကြီးတွေကဝမ်းနည်းပူဆွေးစာတသက်သက်ပြောကြားခဲ့တယ်လို့တည်ခြင်းရင်စိတ်မဆားနဲ့တံပြူစရက်ကိုသွားဆိုပြီးတော့လဲပြောရိုးလေးလဲရှိခဲ့တာပါ။ဒီလိုမျိုးကြည်ကွဲပဲဖြစ်ရတဲ့ကိုအောက်မေ့တက်တာစီဖို့နဲ့ကဘာကစိတ်ဝင်စားတဲ့ဒီမီးထားလန်းနဲ့ပတ်သက်လို့အိနီချင်းထိုင်းနိုင်ငံဘက်ချင်မာတော့တေမင်းတမန်မီးထားလန်းပြတဲ့ကိုဖွင့်လှစ်ခဲ့တာကြာပြီဖြစ်သလိုခီးသွွားဧည့်သည်တွေကိုစေစုနှစ်ပေါင်းများစွာဆွဲဆောင်နိုင်ခဲ့ပါတယ်။တံပြူစရက်မျိုးကတေမင်းတမန်ပြတဲ့မှာတော့အစဉ်အပြည့်အနည်းငယ်ပဲရှိသလိုခီးသွွားဧည့်သည်တွေလည်းအများပြားလာရောက်လေ့လာတာသိမတွေ့ရပါဘူး။ဒါပေမဲ့လို့မကြခင်မှာဒီမီထာလန်ဆောက်လုပ်တွန်းကလို့ချူးတက်သားရဲ့နေရာစစ်တုံ့ပန်းတွေရဲ့အဆောင်စသည်ဖြင့်ပြင်ဆင်မွမ်းမံသွားဖို့ရှိတယ်လို့ပြရတဲ့မန်နေဂျာဥက္ကမဝင်းကပြောပါတယ်
။အာလိုလိုစေတော့နေသေးတာပေါ့လေ။သူအတိတာလည်းနေသေးတယ်အဲ့ဒါကြောင့်မလို့ပါ။နော်မဟုတ်သဖြည်းဖြည်းနဲ့သူများလာအောင်ပါ။ပြီးတော့ကျွန်တော်တို့လည်းဒီမှာဟို create ပြန်လုပ်ဖို့စီစဉ်ရှိပါတယ်။
ဒီပြားလိုက်ကိုတပတ်အတွင်းပြင်းပြခီးသွားဧည့်သည်300နီးပါးလောက်လာရောက်လက်ပတ်တယ်လို့ပြားလိုက်တာဝန်ရှိသူကပြောပါတယ်။ထိုင်းနိုင်ငံကချနာပူရီမှာတင်မင်းတမန်ပြားတိုက်ကိုတောက်ရောက်လက်ပတ်ဖူးချပြီးစိတ်ဝင်စားလို့မြန်မာပြည်တွင်းကဒီပြားတိုက်ကိုလာရောက်လက်ပတ်ကြတဲ့ခီးသွွားဧည့်သည်တို့ကလည
်းဟိုစိတ်ဝင်စားတာတော့ဟိုဘက်ကချနာပူရီမှာတွေ့တဲ့ရထားလန်းနဲ့ဒီကရထားလန်းတစ်ဆက်တည်းပေါ့အဲ့လိုမျိုးသိထားတော့ဟိုဘက်မှာတော့သိချာတော့လောက်တာတယ်လို့လေတစ်ဆက်တည်းဆိုတာစိတ်ဝင်စားလို့မကြည့်တာ
ဟုတ်ကဲ့
ဟိုအဲ့ရထားလန်းဖောက်ခဲ့တဲ့တမိုင်းကြောင်းပေါ့နော်အဲ့လေတစ်ချက်သိရတယ်ပေါ့ဟိုဘက်မှာလည်းသိတော့သိထားတယ်အရင်တစ်ခေါက်ကမနေ့ကပေါ့နော်ဟိုဘက်ကိုအာ training သွားရင်းနဲ့အဲ့ဟိုရောက်ဖြစ်တယ်ပေါ့အဲ့တော့ကျွန်တော်ဒီဘက်မှာလည်းရှိတယ်ပေါ့သူတို့ပြောတာတံပြူရက်ကိုဆက်ထားတယ်တဲ့အဲ့ဒီဘက်ကိုလည်းမရောက်ဘူးလေကိုကအဲ့နဲ့အားလိုက်ရတော့ဒီဘက်ကိုဝေကြီးဖြစ်တာပေါ့ဟုတ်အဲ့ဒီတမန်ကျွန်တော်တည်တာရတယ
်ဒီပြားတိုင်းမှာတင်မင်းတမန်ရထားလမ်းအကြောင်းပုံဖော်ရေးဆွဲထားတဲ့ 3D ပကြီးကားတစ်ချက်ရယ်တမိုင်းအချက်လက်တချို့နဲ့မှတ်တမ်းတပုံတွေနဲ့ဗီဒီယိုတွေကိုပြသထားတာပါဒါအပြင်ဂျပန်ခေတ်ကအသုံးပြုခဲ့တဲ့မီးထားစကောင်းကြီးနဲ့တင်မင်းတမန်ရထားလန်းကတန်လန်းတွေကိုလည်းတွေ့ရပါတယ်။ခီးသွားအက်သရီကတော့ဒီပြားတဲ့ကိုဒီထက်ဆုံဆုံလင်းလင်းဖြစ်ဖို့အကြံပြုကြပါတယ
်။ Something happened during the Second World War very
ဒီမီးထားလန်းကိုဒုတိယကမ္ဘာစစ်အတွင်းကဆောက်လုပ်ခဲ့တာဖြစ်တာကြောင့်အဲ့ဒီချိန်တုန်းကဘာတွေဖြစ်ခဲ့သလဲဆိုတာကစိတ်ဝင်စားဖို့ကောင်းပါလေ။ပြီးတော့ရထားလန်းဖောက်လို့စင်အတွင်းမှာလည်းလူတွေအသက်ပေါင်းများစွာဆုံးရှုံးခဲ့တာကလည်းအရေးကြီးတာပါ။ဒီပြားတိုင်းမှာပြသထားတဲ့ဓာတ်ပုံမှတ်တမ်းတွေအပါအဝင်အချက်လက်တွေကစိတ်ဝင်စားဖို့ကောင်းပေမဲ့လို့ပြားတိုင်းမှာအဓိကလိုအပ်နေတဲ့အချက်ကတော့အင်္ဂလိပ်လိုရှင်းပြထားတာသိမရှိတာပါပဲ
လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းကတော့တင်မင်းတမန်မြေထားလန်တိဆောက်ခဲ့တဲ့ဖြစ်ရမျိုးချွတ်တက်ဆဲခံရတဲ့ဖြစ်ရမျိုးလူလူချင်းကောင်းပုံဖြက်ညှဉ်းပန်းနှိပ်စက်ခံရတဲ့ဖြစ်ရမျိုးတွေကဘာပေါ်မှာနောက်မရှိစေဖို့မျှော်လင့်မိတယ်လို့ပြောဆိုခဲ့ပူပါတယ်အလားတူပဲဒီမီးရထားလန်းတိဆောက်ရမှာပါဝင်ခဲ့ပြီတဲ့သူတယောက်ကလည်းဒီလိုမျိုးတမိုင်းဝင်နဲ့ဖြစ်ရမှာသူ့အနေနဲ့ပါဝင်ခဲ့ရပေမဲ့လို့ဘယ်တော့မှဂုဏ်မယူခဲ့ဘူးလို့ပြောဆိုခဲ့ပူပါတယ်။ဘလိုပဲဖြစ်ဖြစ်မြန်မာတိုင်းရင်းသားတွေတာမကနိုင်ငံပေါင်းများစွာရဲ့စစ်တုံ့ပန်းတွေရဲ့အသက်တွေနဲ့ယဉ်ပြီးတိဆောက်ခဲ့တဲ့တင်မင်းတမန်မီးရထားလန်းဟာဖက်စစ်ဂျပန်တွေရဲ့ညှဉ်းပန်းနှိပ်စက်မှုအပါအဝင်လူလူချင်းကောင်းပုံဖြက်ကျွံပြုတ်ခိုင်းစေမှုရဲ့အကောင်းဆုံးတရကတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ထောင်ပါ
ကိုထောင်စီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင် VOA American တန်ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်မှာတော့စနေနေ့ညတိုင်းနားဆင်နေကြဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုစတင်တော့မှာဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ပြည်ဝင်မြန်မာပိုင်းစီစဉ်ရ2018ခုနှစ်ဖေဖော်ဝါရီလ25ရက်စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုစတင်တော့မှာဖြစ်ပါတယ်။ဥဆောင်ဆွေးနွေးမဲ့သူတွေလည်းရောက်နေကြပြီဖြစ်လို့ဆွေးနွေးပွဲကိုကမကထပြုတဲ့ဥကိုအောင်လွေဦးနဲ့အတူထုတ်လုပ်သူမတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းစီစဉ်စတော့ပါတော့မယ်ရှင
်တော်ရရှိမြတ်ခင်ဗျာကမ္ဘာဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းပတ်ထဲမှာပဲရန်ကုန်မြို့မှာမြန်မာမျိုးသားဘောလုံးအကယ်ဒမီရောင်းပွင့်လင်းလိုက်ပါတယ်ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့သင်တန်းကျောင်းတွေကနေမြန်မာဘောလုံးလောကအားကစားလောကတိုးတက်လာအောင်ဘာတွေများဆောင်ကျင်းပေးနိုင်မလဲမြန်မာအားကစားလောကရှေ့လားလားဘာတွေရှိလာနိုင်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့အခုလိုသင်တန်းကျောင်းတွေဖွင့်လင်းလိုက်တဲ့အတွက်မြန်မာဘောလုံးလောကအတွက်ဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုဟိုရေးဝေးရသဘောအရင်သိချင်ပါတယ်ဆိုတော့ပထမဆုံးတော့ကျွန်တော်ဒီဝိုင်းရင်အားကစားကလောင်ရှင်ဦးမြတ်တက်ကဲသဘောထားကိုကြားချင်ပါတယ်ဒီနှစ်ပေါင်းများစွာအတွင်းမှာပထမဆုံးအခုလိုစနစ်တကျတင်ကြားမယ်ဆိုတော့ဒါကောင်းတဲ့ခြေလှမ်းတစ်ရပ်ဆိုတော့သိကြပါတယ်ဒါပေမဲ့ဒီနေ့ဒီကနေပြီးတော့ကျွန်တော်တို့ဘလောက်များမျှော်လင့်နိုင်မလဲဆရာရဲ့အမြင်ဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုအားကအကယ်ဒမီအားကတက်တူလို့ဆိုတာကျွန်တော်အားကဆောင်းပန်းရှင်လေးအဲ့တော့ကျောင်းကျွန်တော်အကြံပြုခဲ့တာလေ။ဘာဖြစ်လဲဆိုတော့စနစ်တကျမတင်နေတဲ့ကတော့ဟိုမဖြစ်တော့ဘူး။အဲ့တော့ဒီအားကြီးဖွင့်လာတော့ကျွန်တော်အမှန်ဝင်ပါပါလေ။ဒါနဲ့ဝင်ပါတာတော့တပိုင်းပေါ့ဗျာ။ဒါနဲ့ဖွင့်ပြီးတော့ဒီချက်ချင်းတိုးတက်လာမလားဆိုတော့အဲ့တော့အကြောင်းကြောင်းတွေပေါ်မှာတည်ရဲလို့ထင်နေရ။နောက်ဟိုတန်းကြီးရဲ့ဟိုအခြေအနေတွေပေါ့ဗျာ။အစီအဝါမျိုးတို့ဘာလို့တော့
ဟုတ်ကဲ
့ပြောရမယ်ဆိုရင်ဒီအားလုံးကမှဆိုတော့အတော့ဒီနေ့ကျန်တဲ့ခါကြီးနဲ့တခါရရထောင်းလာမောင်းနေလေဆိုအဲ့လိုအခြေအနေတက်ဖို့ဒီနိုင်ငံကအဆင့်ကြီးရဲ့နိုင်ငံကဟိုခနာကိုလုံးထည့်ရှိတဲ့ခလေးကြီးရဖို့ဆိုရင်ကျွန်တော်တို့ခြေရန်စီဝါရီကတက်မှာဖြစ်နေရဗျဟုတ်ကဲ့
ဆ
ရာဒီပူတိုက်တဲ့ခလေးကြီးနဲ့ကျင်ပြီးတော့ဟိုပြီးရတဲ့ရေဆက်ပုံးမှာထိုင်းနဲ့ကျွန်တော်တို့ကြည့်လိုက်ရအရန်กว่าပါလေဟုတ
်ကဲ့
ဆိုအဲ့ဒီဟာဘောရဒီဒီဟာဘောအဲ့ဒီဟိုအားလုံးအားလုံးဒီရေကြီးမှုတွေဘာလို့အကုန်လုံးမှာဆရာရဲ့ဒီဟာတွေကဟိုကြီးနိုင်ရွှဲ့တယ်လို့မရဘူးကြည့်အဲ့ဒါဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အခုနောက်တူကတော့ဒီကျွန်တော်တက်လန်းချာနယ်အေဒီတာချုပ်ဦးချစ်ဝင်းမောင်မှာဆရာဦးချစ်ဝင်းမောင်ရဲ့သဘောထားလဲဆွေးနွေးပြပါအောင်ခင်ဗျာအခုကျွန်တော်တို့အခုလို Academy ကျောင်းနေဖွင့်လှစ်တိုက်လိုက်တာတော့ဟိုကောင်းတဲ့ခြေလမ်းဆိုတာတော့သိကြပါတယ်ဒါပေမဲ့ကျွန်တော်တို့ဘလောက်မြင်မြတ်ဆဆမျှော်လင့်နိုင်မလဲဆရာ
အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာလေအဲဘောလုံးအကယ်ဒမီဆိုရင်ဒါဆိုရန်ကုန်မှာဖွင့်လာတာတတိယမြောက်လို့ပြောပါတယ်ပြီးခဲ့တဲ့2017ခုနှစ်ကမန္တလေးမှာအဲမြန်မာဖတ်ဘောအကယ်ဒမီဆိုပြီးတော့ FIFA ဥက္ကဋ္ဌဘလတ်တာကိုယ်တိုင်လာပြီးတော့ဖွင့်ပေးပါတယ်ဒါအကယ်ဒမီတစ်ခုပါနောက်ထပ်ဒီတသိမ်းမှာအကယ်ဒမီတစ်ခုဖွင့်ပါတယ်အခုဒါကတော့2018ဦးပိုင်းမှာဒါပထမအဦးဆုံးဖွင့်တဲ့တတိယမြောက်ဘောလုံးအကယ်ဒမီပေါ့ဒါကိုသူတို့ကတော့ National Football Academy အမျိုးသားဘောလုံးအကယ်ဒမီဆိုပြီးတော့သူတို့ကခေါ်ဝင်ပါတယ်အဲ့တော့ဘောလုံးအကယ်ဒမီတွေဖွင့်လာတော့ဒါဘာပြောလဲဆက်တော့ပြောသလိုပေါ့ကောင်းပါလေတိုင်းပြည်အတွက်ဒါ Football Development ပေါ့ခေါ်တာကတော့ဘောလုံးဖွံ့ဖြိုးတိုးတက်ရေးအတွက် FIFA ရဲ့အထောက်ပံ့တဲ့ဒီအကယ်ဒမီတွေဖွင့်တယ်မြန်မာနိုင်ငံမှာဘောလုံးအားကစားတိုးတက်ဖို့အတွက်ဒါကမ္ဘာအဖွဲ့ကြီးတွေကထောက်ပံ့တယ်မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကလုပ်တယ်အဲ့တော့အဲရရှိမှာနော်ဒီတကယ် grassroot level ပေါ့ဒီကလေးတွေရတဲ့စပြီးတဖြည်းဖြည်းသက်တမ်းလိုက်တွေမှာဘောလုံးအခြေခံပညာတွေကိုကောင်းကောင်းတက်ကြွနားလည်တဲ့ဒီကိုစနစ်တကျသင်ကြားပေးမဲ့အကြောင်းပေါ့အရင်တော့မရှိဘူးပေါ့အခုဆိုလို့ရှိရင်တော့၃ချောင်းရှိလာပြီပေါ့အဲ့တော့ရ shift the academy နေပြီးတော့ဘယ်လိုများကျွန်တော်တို့ဘောလုံးဆက်အထောက်ပံ့ပြုနိုင်မလဲဆိုလို့ရှိရင်တော့ academy ဖွင့်ပေးတာကတော့ကောင်းပါတယ်ဒါပေမဲ့လည်းကျွန်တော်တို့ဘောလုံးလောကမှာလုံးစရာနေပေါ့နော်တခြားပြည်ပြပြောင်းလဲစရာတွေအချက်လက်တွေအများကြီးကျန်ပါသေးတယ် academy ရှိချင်းဒီကောင်းတယ်အခုဆိုလို့ရှိရင်အခုကျွန်တော်မြင်ရတဲ့လောက်ကတော့အခုဘောလုံးကယ်မီကိုပြီးခဲ့တဲ့လားဖွင့်တယ်ပြီးခဲ့တဲ့ရက်ပိုင်းတော့ဖွင့်တယ်ဖွင့်တဲ့အခါမှာဖီဖာဥက္ကဋ္ဌဒီ DNA ကိုလိုက်လာပြီးတော့အင်ဖန်တီနိုကိုလိုက်လာပြီးတော့ဖွင့်သွားတယ်အာဟိုကြီးကြီးကျယ်ခန်းခါနားပါပဲ
ဒီဟုတ်ကဲ့ဆရာ
ဘောလုံးဖွင့်ချုပ်ရုံးရဲ့ဒီနာမှာဒီအစ်စ်ပေါ့နော်ကျော်လေးလည်းလှပါပဲကျော်လေးလည်း presentation လည်းတော့ကောင်းပါတယ်ဒါပေမဲ့အခုကျွန်တော်မြင်ရတာတော့အခုအဆောင်ဦးပဲတွေ့သေးတယ်အခုချိန်ဒီအဲ့ဒီမှာလာတက်မဲ့ကလေးတွေလည်းမတွေ့သေးပါဘူးအဲ့ဒီချင်းလည်းပါနောက်ထပ်လုံးကြရေးအများကြီးရှိပါသေးတ
ယ်။ဟုတ်ကဲ့ဆရာ။ကျွန်တော်နောက်တူကတော့ကျွန်တော်ဒီမြန်မာ Special Media က CEO ဦးရဲနိုင်ဝင်းမှာဦးရဲနိုင်ဝင်းရဲ့သဘောထားလဲဆွေးနွေးပြပအောင်ခင်ဗျာ။ကျွန်တော်အခုမှ Academy တွေဦးဆရာဦးချွင်မောင်လည်းပြောသားပါတယ်။၃ယောက်တော့ရှိနေပြီဒါနောက်ဆုံးပေါ့လေ။ဆိုတော့ဒါတွေကနေပြီးတော့ကျွန်တော်တို့ဒီမြန်မာဘောလုံးလောကတိုးတက်ရေးကိုဘယ်လောက်များကျွန်တော်တို့မျှော်လင့်နိုင်မလဲခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါကို။ကျွန်တော်တို့ကဒီဟိုပါပေါ့။ဒီ Academy ကဒီလက်ရှိမြန်မာပြည်မှာ၃ခုမြောက်ကယ်မီပေါ့နော်၃ခုမြောက်ကယ်မီဆိုဒီကနေကျွန်တော်ဘယ်လောက်မြန်မာစစမျှော်လင့်နိုင်မလဲဆိုတာကဒီအကယ်ဒမီမှာဒီဟိုပို့ချမဲ့နော်ဒီအကယ်ဒမီတင်းနှန်းသားတွေကျွန်တော်တို့ဒီ nation wide ဘယ်လောက်ကျွန်တော်တို့ကတနိုင်ငံလုံးတိုင်းတိုင်းတိုင်းနဲ့သွားပြီးတော့ရွေးချယ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်တယ်ဟိုကျွန်တော်တို့ကဒီမြန်မာနိုင်ငံတိုင်းငံတနင်္ဂနွေရောက်သွားပြီးတော့တကယ်ရပုံဒီတကယ်လူငယ်ကောင်းသားတွေကျွန်တော်တို့ကဘယ်လိုပုံစံနဲ့ဘယ်လောက်ထိဝင်ဆင်းပြီးတော့ကျွန်တော်ရွေးချယ်နိုင်မှာပေါ့နော်ကျတော့အခုလက်ရှိဘလုံးဖွဲ့ချုပ်ကတော့ကျွန်တော်တို့ဒီဟိုပါပေါ့ဒီမြန်မာပြည်တော်မျိုးပေါင်း50ကျော်လောက်ကိုသူတို့ကဒီသွားပြီးတော့ဒီ academy မျိုးပွဲတွေပါကြီးလုပ်မယ်ဆိုတော့ဒီအစီအစဉ်တော့ဆွဲထားတာရှိတယ်။ဒါပေမဲ့လက်ရှိကျွန်တော်တို့ indigenous time ကိုကျွန်တော်တို့ဒီ VNN တို့ကျွန်တော်ပြန်ကြည့်ရင်ဟိုဒီ academy ဆိုတာကဒီဟိုကျွန်တော်တို့ကလက်ရှိ3ချောင်းပဲရှိတာသူတို့မှ academy ပေါင်းဟိုရာခိုင်နှုန်းရှိနေပြီ time တို့ပါတော့မှဆိုရင်အဲ့တော့ကျွန်တော်တို့ကျွန်တော်တို့ကဟိုများများဆက်ဆားတော့ဟိုအရင်ကတည်းကတော့ကောင်းတယ်ကျွန်တော်ဥမာတစ်ခုပေးချင်တာကဥကတော့ဒီဆရာကြီးပြောရတဲ့2017ကဒီမန်လေးကံပြီးဖွင့်လိုက်တယ်အဲဒီကနေကျွန်တော်တို့အခုကျွန်တော်တို့ဟိုနောက်လာထွက်လာတဲ့ကစားသမားပေါ့ကျွန်တော်အခုနေရာကစားသမားဆိုရင်အောင်သူပေါ့ဟုတ
်ကဲ
့လက်ရှိလေးစင်ရှေ့ရန်တိုက်စင်အောင်သူသူလူကောင်းမတယောက်ပဲထွက်သေးတယ်ကျွန်တော်က2017ကမန်လေးကံပြီးရတယ်နော်အဲ့တော့ဟိုပြောချင်တာအကယ်ဒမီတစ်ချောင်းဖွင့်လိုက်လို့ကျွန်တော်တို့ကဟိုမန်လေးကံပြီးဥမာနဲ့ကျင်ကျွန်တော်ကစားသမားတယောက်လောက်ပဲကျွန်တော်တို့ကရနိုင်တယ်အဲ့တော့အင်းကြီးနိုင်ငံလေးပြန်ရှင်ကြည့်မယ်ဆိုရင်ကျွန်တော်တို့ရှင်မကင်မီအများကြီးနေပါသေးတယ်။အဲ့တော့ဘလုံးဖွဲ့ချုပ်ကလည်းသူနောက်ထပ်ဒီဟို development project လို့ခေါ်တော့ဗောနော် development program လို့ခေါ်တော့ဗော FIFA သူတို့ဒီ development program တွေရောက်ဖို့သူတို့ရှောက်ဖို့တွေရှိတယ်လို့ကြားတယ်။အဲ့တော့အဓိကတော့ကျွန်တော်ပြောချင်တာကတော့ဟိုနိုင်ငံလုံးတိုင်းတာနဲ့သူတို့ဘလောက်သွားပြီးတော့ဒီလူငယ်သားတွေကိုရွေးပြီးတော့ဒီ academy သင်တန်းသားဖြစ်ရွေးချယ်ပါလေ။နောက် community program ဗော academy သင်တန်းသားဆိုတာတက်တုပ်ကိုကျွန်တော်ကအယောက်50လောက်ရွေးလိုက်တယ်ဒီ ဘီ တင်နဲ့ဒါမှမဟုတ်ရောက်50မှာမှာကျွန်တော်တို့ကထူးချွန်သွားတာရှိတယ်တချို့အဆင်မပြေတာရှိတယ်တချို့မိသားစုနံပါတ်ခွဲနဲ့ပြန်သွားတာရှိတယ်ပေါ့နော်အဲ့တော့ဒီရောက်50မှာရောက်အောင်မာရှိတယ်အဲ့တော့သူတို့ကဘလူးကွန်နီယာပရိုဂရမ်နဲ့နောက်ထပ်ပြီးတော့အထက်ဖြည့်မယ်ဆိုတဲ့ဟာလေးရည်ရည်တို့ကျွန်တော်ယူဆတယ်အဲ့တော့အများဟိုအရင်အဆိုင်တော့ကောင်းလာတယ်ဒါပေမဲ့အများကြီးလူသေးတယ်ကျွန်တော်တို့အများကြီးမျှော်လင့်လို့တော့မရသေးဘူးကျွန်တော်ဒီလိုပဲဟုတ်ကဲ့သုံးသပ်ချက်ပါဟုတ်ဟု
တ်ကဲ့ကျေးဇူးပါအခုမှဒီကိုရဲနိုင်ဝင်လဲဆက်စွာထောက်ပြသွားတာရှိတယ်အခုဒီ academy ကျောင်းနေဖွင့်လိုက်ပြင်မယ်ဒီ academy ကျောင်းနေမှာတက်မဲ့လူတွေကိုမကြခင်တို့နေရီဆင်းရွေးမယ်ဆိုတော့ကျွန်တော်လည်းသတင်းတွေထဲမှာတွေ့နေရပါတယ်ဆိုတော့ဒီလိုရွေးချယ်တဲ့နေရာမှာဆရာဦးမြတ်တက်ခဲ့သဘောထားကိုဟိုဆိုကျွန်တော်ကြားချင်ပါတယ်ဘလို့အခြေခံစံနေနဲ့ရွေးတင်တယ်လဲဘာဖြစ်လို့လဲဆိုတော့တခြားမဟုတ်ကျွန်တော်တို့ကပေါ့လေဟိုမြန်မာနိုင်ငံဒီပေါ်ဘောလုံးလောကပဲဖြစ်အားကစားလောကပဲဖြစ်ဒီလိုပေါ့လေဟိုဟိုမှာဒီလိုမျိုးလေးထားတယ်နည်းနည်းလေးနည်းခဲ့တယ်ဆိုတော့လူရွေးချယ်တဲ့နေရာတွေမှာကပေါ့လေမျက်မျက်ထားတာမျိုးတကယ်တမ်းဟိုထိုက်တဲ့လူဟိုရွေးချယ်နိုင်တဲ့အခြေအနေမျိုးရှိနိုင်မှာမလားဆရာသဘောထားဆွေးနွေးပေးပါဦး
အဲ့ဒီပိုင်းကတော့ခက်ချင်းကြွရရင်သူတို့ဘယ်လိုလေးစီကံတက်မှတ်ထားလဲဘယ်သူတွားရေးမလဲလို့ဆိုတာတော့ကျွန်တော်မသိဘူးပြဟိုကျွန်တော်မှအကန့်အသတ်ရှိတယ်လေ
ဟုတ်ကဲ့ဘယ်
လိုစီကံနေချမလဲဘယ်ဆရာကြီးကတွားရေးကြမှာလဲဘယ်လိုလေးသူတို့ကျွမ်းကျင်မှုစနစ်တွေဘယ်လိုလေးသုံးသပ်ကြမလဲသုံးသပ်ကြမလဲအဲ့ဒါကျွန်တော်မသိဘူးပြကျွန်တော်တစ်ခုလေဟိုကုနာစကားကဟိုပြန်ကောက်ရရင်အားလုံးကဆရာကိုကျွန်တော်တို့ကခန္ဓာကိုယ်ကြံ့ဆိုင်မှုနဲ့အရာမောင်းမြင့်မားမှုကအရေးကြီးတယ်လေဆိုတော့ခန္ဓာကိုယ်ကြံ့ဆိုင်ပြီးတော့အရာမောင်းမြင့်မားတဲ့ခလီကိုကျွန်တော်တို့ကျွန်တော်ရှုတော့ကပြောရအောင်ရွေးနေခြင်းလေက ဘာလို့ဆိုအရပ်ပူးတဲ့ခလေးခန္ဓာကိုယ်ကျေးကွင်းတဲ့ခလေးဟာကျွန်တော်သူ့ကိုကျွေးမွေးပြီးတော့တက်လာအောင်လုပ်ဖို့ဟာတော်လေးဖြစ်နေတယ်ဟိုအရပ်ပိုင်းပေါ့လေအရပ်ပိုင်းခန္ဓာကိုယ်ပိုင်းဒီခန္ဓာကိုယ်ချက်ခံမှုအပိုင်းတိတ်မရှိတော့မှခန္ဓာကိုယ်ချက်ခံမှုအပိုင်းဟာတော့ချောင်းရောင်လာရင်ကျွေးလို့ရတယ်အရမောင်းမြင့်တဲ့ခလေးတွေကိုကျွန်တော်တို့ကရွေးနေခြင်းလေဘာလို့လဲဆိုတော့ကျွန်တော်နိုင်ငံစင်းရဲတယ်ကစင်းရဲတော့ခဏမဆောင်နိုင်ဘူးမဆောင်နိုင်တော့ရံမြင့်မှုလို့ခန္ဓာကိုယ်ကြံ့ခိုင်မှုဆိုတာအဆောင်နိုင်မှာဖြစ်တာဗျဟု
တ်ကဲ
့ဟိုဒီနေရာမှာအလေးအသင့်လို့ကျွန်တော်ပြောတာကဟိုဂျပန်ကြီးကျွန်တော်မှမီလန်ဘူးပေါ်ဒီစားရဲဖားတာကျွန်တော်တို့ဒီလာပြင်းတော့ကငပုခေါ်တာကိုကျွန်တော်တို့ကတို့ဘူးလေ
ဟုတ်တယ
်ဆိုနောက်ပိုင်းတို့စရှုံးပြီးနောက်ပိုင်းမှာတို့အစားတော့ပုံစံကိုပြောင်းပလိုက်တယ်ခဏအခုနောက်ပိုင်းဂျပန်ဟာခဏဗောလီဘောရှင်မလားဘတ်စကက်ဘောရှင်မလားကျေကုန်ပြည့်ရှင်လားဒါမှမဟုတ်ရမောင်းရင်းရှင်လားလင်းလို့ကငါးရှင်နဲ့အချက်တည်းကြီးပဲ
ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့ပြင်းပြင်းလေးတွေတင်းလုံးနဲ့တောင်းတော့ပြင်းပြင်းကျန်ကျန်ခံကြရင်တင်းလုံးနဲ့ပြန်ရင်ပြင်းပြင်းလေးကခဏနင်းစစ်မပိုင်ပြန်နေအောင်တော့ဒီဘယ်လိုမှနိုင်ကြမှာမရှိဘူးကျွန်တော်ခေါင်းဖြတ်ခံကြည့်ပြောရတယ
်ဟုတ်ကဲ့ဆိုတော့ခဲတော့အားကစားကဏ္ဍတိုးတက်ဖို့ဟာဒီတိုင်းပြည်တစ်ပြည်ရဲ့ဖွံ့ဖြိုးမှုနဲ့လည်းဟိုတိုက်ရိုက်တော့ချိုးကျနေတာဆရာ
တိုက်ရိုက်တယ်တိုက်ရိုက်တယ်ဆရာတိုက်ရိုက်တယ်ကျွန်တော်ဒီရှော့ဟုတ်မဆင်းပါပါနဲ့
ဟုတ်ကဲ့
ဒီပြည်သားတို့စာပေတို့ကြည်ပတို့အားကားတို့ဆိုတာအဲ့ဒီမှာတက်တာအဲ့ဒါနဲ့ဆိုင်တယ်လေ
ဟုတ်ပါတယ်ဆရာဟုတ်ကဲ့ကျွန်တော်အခုဆရာ
ဦးလို့တာကျွန်တော်ထောက်ခံတယ်ဘယ်လိုထောက်ခံလဲဟုတ်တော့အဲ့ဒါကြီးကဟိုဟာကြီးကဟိုလိုအပ်ချက်တက်ရပဲ
ဟုတ်တယ်
တကယ်တမ်းကျွန်တော်ဂျပန်လိုလုပ်ကြီးမျိုးကျွန်တော်လုပ်နိုင်သလားလုပ်နိုင်ရင်ကျွန်တော်တို့မြင်တာဆရာဒီတော်လိုက်ကောင်စီဖြစ်ပေါ်ဗျာမဟုတ်လားနောက်ပိုင်းဖြစ်အားသာသမားကြီးရဲ့အရာမောင်းနဲ့ကြက်ဆိုင်မှုတောင်းနောက်တော့နားပါဖြစ်လေရည်စင်ညာမလီညာအဲ့ဒီသူအားကြီးဟိုတော်လိုက်ကောင်စီရှင်းလမ်းပြပါဒီရှင်းအာဇာဒမားကြီးရဲ့တရှိနေတာရှိပါသေးတယ
်ဟုတ်ကဲ့ဆရာ
ဘော်ဒီဘောကုစိုးသေးကြီးလို့နော
်ဟုတ်ကဲ
့ဟိုဘော်လုံးကုတရာအောင်လို့ဒီနေ့ရှင်းသူအားကြီးဘော်ဒီဘောဓမားကြီးဘော်ဓမားကြီးနဲ့ကြန့်ခိုင်လို့အရာမောင်ရှင်းလိုက်ပါဟု
တ်ကဲ့
ဆိုအဲ့ဒီဟာကိုဒီနေ့ကဘာဦးကဘာထားမလို့အရှိတော်ဆရာမတာမီပြန်ရှင်းနေဆိုရင်ကိုကိုယ်တို့ဘောက်ကြံဆိုင်လို့ရမောင်းမြမမမရှိသေးနဲ့တော့မရဘူးထင်တယ်နော
်ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်နောက်ထပ်ဒီကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်ဒီ Facebook တို့တို့ကျွန်တော်တို့ကိုရန်ကိုကြပါဝင်မဲ့ပုံကူတချို့လည်းရှိနေပါတယ်ကျွန်တော်တို့လည်းတချို့လည်းလှည့်ပေးခြင်းပါတယ်ဒီထက်မှအရင်ဆုံးတယောက်ကတော့ကျွန်တော်တို့ဥကျော်လင်းမှာကျွန်တော်တို့တို့မြန်မာနိုင်ငံရပါပဲဥကျော်လင်းရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျဟုတ
်ကဲ့ဟိုကျွန်တော်ပြောခြင်းလာပါဗျာကျွန်တော်တို့ခေတ်ကတော့တို့လိုဝန်ထမ်းရကောင်းနဲ့အရှိချမ်းမြန်ဒီဘာဆိုတဲ့ထိပေါ့ဗျာဒါပြောလို့ဆိုတော့မဆက်လက်ဖြစ်ပါပဲဘုံဘီလာမှုဘုံဘီချိုစင်ဝင်းတို့အားတစ်ခါပြေလန်းတဲ့ချောင်းမှာကားလာပေါ်မှာပြေးပြီးတော့အခါရရလာတဲ့ဖွဲ့တို့တုံးတုံးပြေးပြေးချိုးဆိုတာကျွန်တော်အစ္စရေးစပီကာတို့စပီကာတို့ခါရအောင်နိုင်အောင်တိုက်နိုင်ရဟန်သိန်းတို့တေဟန်တို့တကယ်ဟိုဒီမှာပဲဆွန်ညာဆောင်ကတတိကောင်းတဲ့လူတွေရှိသူရှာသေးတို့အလေကောင်းတဲ့တခါလေကိုတို့ကိုရအောင်ပြေးနေတဲ့လူတွေရှိတယ်ဗျာဒီလူတွေတို့ကျွန်တော်ကလန်သိန်းတွေဘွေးထုတ်နေအဲ့လိုတို့တာအားကောင်မရှိဘူးအခုလိုအားကောင်တိုက်ပါလည်းမရှိဘူးဒါပေမဲ့အောင်ဆောင်တို့ခုလည်းတို့ထူလုံးနေအဲ့ဒီမှာရှိနေတဲ့ပုံစံတွေကကလန်သိန်းတွေဆိုလို့ကျွန်တော်ထွက်လာတာအခုကအခုဟောကိုလာထည့်လို့တော့ဘာလို့ကျွန်တော်တက်ကြတော့လည်းပဲကြီးကြီးတရားတွေအားကောင်တို့အားပေးနေကျောင်းနေရာလည်းအားပေးပြီးတော့အဆင်ပြေတက်တယ်ဒီတိုင်းနေပြည်ကျောင်းပေါ်ဆိုတာလည်းအင်းပုံကြီးတို့ဘာလို့တကယ်လူတွေတွေထွက်တယ်အဲ့လိုကျွန်တော်တို့ကတိုင်းနေပြည်ကျောင်းပေါ်ဆိုတာလည်းအားကောင်မရှိတော့ဘူးရေဆေးဝါးကြီးပဲတော့လူငယ်တွေကပျက်စီးနေတော့ကြီးလို့အားကောင်နဲ့တိုင်းပြည်ကိုမြင့်တင်ဖို့အတွက်လူငယ်တွေတော့အကုန်ထိုးပေါက်ပြီးတော့စီးရုံနိုင်ကျွန်တော်တို့ဘာမှပြီးလူငယ်တွေအညွန့်နဲ့တလူလူဖြစ်လာမယ်အခုလူငယ်တွေကအညစ်ကြိုးနေတယ်ပိစားလေးတွေဖြစ်မူရေဆေးဝါးတုံးတဲ့လူတွေဖြစ်အကုန်လုံးအလကားနေအလကားပါအခြေလို့ပြုတ်နောက်ပြီးတော့ကျွန်တော်တို့ကတော့ကိုတီဗီတို့မှာပဲကျွန်တော်တို့ headset တွေနဲ့ဆိုးတယ်ဘဝတွေရောက်နေတယ်ဒါမှမဟုတ်တို့အားလုံးကိုမြန်လွန်အောင်လို့ကျွန်တော်တို့အောက်ရှိတဲ့ဆက်ပြီးထူထောင်ပေးကြပါကျောင်းနေပါလေပဲအားကားတွေကိုဟာကြာကြာနာကစားကွင်းနဲ့လုပ်ပေးကြပါတိုင်းပြည်မှာရှိတဲ့ကစားကွင်းတွေလည်းပဲရောင်းစားပတ်သက်တော်တွေလုပ်ဒီပေါ်စာအဲ့လိုမျိုးမလုပ်ကြပါနဲ့လူတွေအားလုံးကကိုယ်ညံတာထားပြီးတော့ကျွန်တော်တို့မြို့နယ်နဲ့ကျေးရွာတွေမှာလည်းတိုးတက်တဲ့လူတွေတိုင်းရင်းသားတွေမှာလည်းရှိပါတယ်အခုဒီဘာလို့ဆိုကျွန်တော်သိတာကော်ကာပါသူတို့ဒီကချင်းပြည်နဲ့စကိုင်းတိုင်းအဲ့လိုလူတွေထွက်လာတဲ့နေရာတွေမှာချက်ချင်းတော့ကျွန်တော်တကယ်တိုင်းပြည်ကိုအဲ့တော့ဝင်ထားနေမဲ့လူတွေမျက်လိုက်ကြည့်ရဟိမပါကိုလူကိုရွေးတာမလုပ်ခဲနဲ့တကယ်တော်တော်လူတွေရွေးတင်လိုက်ဘာမှပြအားလုံးကသိမကြပါဘူးလူမနေရာမှာရွေးနိုင်တာနဲ့ကိုကျွန်တော်အားချက်မှလည်းထောင်တက်လာမယ်ကျွန်တော်တချင်တော့ဖိုင်ဆိုတာလည်းမကားသေးဘူးကအားလုံးကျွန်တော်တို့မြင်ကြောက်တယ်ဘာမှပါဘူးဆိုခဏပယ်လာတာလည်းကြောက်တယ်အဲ့တော့ဒီကျွန်တော်ဘလန်ဒါတွေလည်းတော်တယ်အဲ့ဒီဘောလေးရောက်အောင်ပြန်ပြီးထူလောင်ပါလို့လူငယ်တွေအားလုံးကပြန်ပြီးတော့ပြည့်တင်ကြီးပြိုက်ပြရလေအခုလူငယ်တွေအကျင့်ပြည့်တဲ့အယူဆိုးတဲ့ဘောလေးကဲနေပါသေးလို့ကျွန်တော်စာနာပြူကြီးအခုလို့မက်ဆေ့ပြူတာဟုတ်ကဲ့ဒါပါ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းကျွန်တော်တို့ဒီ VOA ပြည့်သက်တူဆိုပြီးတော့လည်းကျွန်တော်တို့ပေးစာတစ်စောင်ပို့ထားတာရှိပါသေးတယ်အဲ့ဒါလည်းကျွန်တော်တို့မဆုမွန်အမနန်းလောင်ဖတ်ပြပေးပါဦးခင်ဗျ
အာဂဇာနဲ့နိုင်ငံရေးမပတ်သက်ရဘူးဆိုပေမဲ့မပြောမပြီးမတီးမမီဆိုတဲ့အတိုင်းနိုင်ငံရေးနဲ့သက်ဆိုင်နေပါတယ်စစ်အာဏာရှင်ဦးနေဝင်းလက်ထက်ကနေနောက်ဆုံးကြံ့ဖို့လက်ထက်အထိပြင်လို့မရအောင်လုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်လို့မရအောင်ဖျက်ဆီးခံရတဲ့ပြည်သူတွေရာမကအဟိတ်တရိတ်ဆန်တွေပြင်လို့မရအောင်ဖျက်ဆီးခံရတဲ့ရင်းမြစ်တောတောင်တဘာဝတွေဒါတွေကြောင့်မြန်မာဘလုံးလောကတိုးတက်ဖို့ဆိုတာနိုင်ငံရေးအပေါ်မူတည်ပြီးတော့အတော်အလံဝေးနေအောင်ပါပါဒါဆိုရင်ဦးနေဝင်းလက်ထက်ကဘောလုံးအပြင်တခြားအားကစားတွေပါတိုးတက်ခဲ့ပါတယ်လို့ပြောရင်တော့မှန်ပါတယ်။တခြားအင်္ဂလိပ်လက်ကျန်ကောင်းမွန်တဲ့ပညာရေးကျန်းမာရေးစနစ်တွေကြောင့်ကောင်းခဲ့တယ်လို့နောက်တစ်ခုကဦးနေဝင်းကသူတယောက်ထဲတာစားဝါပြီးတော့ကျန်လူတွေကအယိုအယင်ကြိုက်ကြတော့တော်သေးတယ်လို့ဆိုရမှာပေါ့။နောက်တော့နာဝတနာအဖလက်ထက်မှာလည်းအစပိုင်းမှာတော့ဟုတ်မလို့လို့နဲ့ကောက်ယုံမီလို့မျိုးလိုင်ဝင်းတန်တိုအောင်အောင်ကျော်ကျော်တို့ခစ်ကပေါ့ဒါကလည်းရှင်းပါတယ်နဝတအစိုးရတက်ခါစားဆိုတော့နိုင်ငံရေးအရာမျက်နာရအောင်ကဘာနဲ့ပြည်သူတွေကိုလိန်ညာလှုပ်ပြခဲ့တာပါဒါကြောင့်မြမဘောလုံးဖွံ့ဖြိုးတိုးတက်ဖို့ဆိုတာအမြင်ကိုပြောရရင်တော့အခြေခံတွေကပျက်စီးသွားပြီဆိုတော့ကာယညာနာစိတ်ဓာတ်တွေကအစပျက်စီးနေပြီဖြစ်တဲ့အတွက်အလန်းကအတော်ဝင်းနေအောင်ပါနှစ်ကအသက်နဲ့တောင်စီမံချက်ချလှုပ်ဆောင်နေရတာမလွယ်သေးပါကြောင်းဆွေးနွေးပါတယ်တဲ့
ဟုတ်ကဲ့ဒါကကျွန်တော်တို့ VOE တော်တော်ရှင်တူဆိုပြီးပေးစာတစ်စောင်ပို့ထားတာပါဆိုတော့ဒီအားကစားမှာဒီအစိုးရရဲ့နိုင်ငံရေးအရေးမိုးနေတာကိုလည်းဒီတော်တော်ရှင်စာထဲမှာတွေ့ရပါတယ်ဆိုတော့နိုင်ငံရေးအရာဒီအားကစားမှာချုပ်ကန့်မှုတွေရောအခုချိန်ထိရောဟိုကြီးကြီးမားဘလောက်တောင်ရှိနေသေးလဲဆိုတော့ဟိုဘယ်ဘိုင်းနေမှာဟိုရှိနေရဆိုရင်ရောဘယ်ဘိုင်းနေမှာဟိုရှော့ချတင်လဲဆရာဦးချစ်ဝင်းမောင်သဘောထားဆွေးနွေးပေးပါအောင်ခင်ဗျာ
ဟိုအခုဆွေးနွေးသွားတာတွေကျွန်တော်ကြားရတယ်ပေါ့နော်ကြားရတဲ့အခါကျတော့ကျွန်တော်ကလေအားကစားဒီရပါတော့ကျွန်တော်အားကစားဂျာနယ်လုပ်တဲ့တတန်းတစ်လျှောက်မှာအခုပြောဆိုဝေဖန်သွားတဲ့အချက်တွေအကုန်တော်တော်များများကကျွန်တော်တို့မီဒီယာပေါ်မှာပေါ်ပြပြီးရေးပြီးပြပြပြီးဖြစ်တယ်အလားလုံးလည်းသိတယ်ဗမာပြည်ရဲ့အားကစားဖွံ့ဖြိုးမှုလိမ့်ကြတာဘယ်လိုအချက်တွေကြောင့်ဘယ်လိုအချက်တွေကြောင့်ဟာလာဟိုတုန်းကလည်းမတူတာဘယ်လိုကြောင့်ဘယ်လိုကြောင့်ဆိုတာကြီးကျွန်တော်တို့တော်တော်များများကျွန်တော်တို့ဂျာနယ်တွေမှာပေါ်ပြခဲ့ပြီးပါသေးကျွန်တော်ကတော့လက်ရှိအခြေအနေကိုပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဆရာအ
ဲ့တော့လက်ရှိအခြေအနေမှာကတော့ကျွန်တော်တို့ဆောစောပြောသလိုပေါ့အားကစားတဲ့နိုင်ငံရေးကဆက်နွယ်မှုရှိပါတယ်။အဲတော့ကျွန်တော်တို့လက်ရှိဘောလုံးအကြောင်းကိုပဲကျွန်တော်ပြောပါမယ်။အားကစားဆိုတာကျေပြတ်ပါတယ်။ခြားသောအားကစားတွေရှိတယ်လေ။အဲတော့ဘောလုံးနဲ့ပတ်သက်ပြီးပြောမစင်တော့ကျွန်တော်တို့ကဒီနဝတအစိုးရလက်ထက်မှာအားကစားနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံအိုလံပစ်ကော်မတီပေါ့နော်။အဲဒီမှာအိုလံပစ်ကောင်စီပေါ့။အဲဒီမှာဥက္ကဋ္ဌရေနော်ကတော့ဥက္ကဋ္ဌလို့ပေါ့နော်။သူတို့တွေဥဆောင်ပြီးလုပ်တဲ့အချိန်မှာဘလို့ပြောင်းလဲသွားလဲဆိုတော့အရင်လုံးကရှိခဲ့တဲ့အားကစားနဲ့ပတ်သက်တဲ့ကျန်းကျယ်တဲ့ပုဂ္ဂိုလ်ကြီးများဟာအနေရတောက်သွားပြီးတော့အဲ့ဒီနေရာမှာပုတ်ပြီးတိုင်းပြည်ဆင်းရဲတဲ့ခါကျတော့အားကစားအဖွဲ့ချုပ်တွေအားလုံးကိုတပြေးကြီးတွေခရိုနီတွေလက်ထဲကိုပေးလိုက်တယ်ပေးလိုက်တဲ့ခါမှာအဖွဲ့ချုပ်အသီးသီးတွေကဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့လက်ထဲကိုရောက်သွားတာရောက်သွားပြီးလုံးကြတယ်ပေါ့ဒါကြောင့်မအောင်မြင်ပါဘူးအဲ့တော့အဲ့ဒီထဲမှာကျွန်တော်တို့ဘောလုံးအဖွဲ့ချုပ်ဒီလည်းပဲအဲ့ဒီခူရီဗီလက်ထဲကိုကြောက်ရောက်သွားတယ်။ကြောက်ရောက်သွားတဲ့အခါမှာပြောရမယ်ဆိုလို့ရှိရင်တော့အဲနောက်ဆုံးကျွန်တော်တို့အခုအကယ်ဒမီနဲ့ပဲဆက်ဆက်ပြီးကျွန်တော်ပြောလိုပါတယ်။ဘောလုံးအကယ်ဒမီနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကခီဖာက1999ခုနှစ်မှာသူ့ရဲ့ဖီဖာအဖွဲ့ဝင်နိုင်ငံတွေကိုသူကထောက်ပံ့တယ်ဆိုတဲ့အစီအစဉ်ရှိပါတယ်။ရှိတဲ့အခါကျတော့ကျွန်တော်တို့ကဒီမှာ grant ပေါ့နော် go project ဆိုတာရှိပါ go project ပြီးတော့2000ခုနှစ်မှာမြန်မာနိုင်ငံနေပြီးတော့ပထမဦးဆုံးကူပရောဂျက်1ကိုရပါလေအဲ့ဒါကတော့အဖွဲ့ချုပ်ဥက္ကဋ္ဌကြီးဘုံမူကြီးတောင်းထိုက်ပေါ့နော်ဦးတောင်းထိုက်ပေါ့သူလက်ထက်မှာရပါရပြီးတော့အဲ့ဒီရတဲ့ကူပရောဂျက်1နဲ့ကျွန်တော်မြန်မာနိုင်ငံအခုရန်ကုန်မြန်မာနိုင်ငံဘလုံးဖွဲ့ချုပ်ပြုလုပ်ထားတဲ့ဒီအဆောက်အဦကိုဆောက်ပါလေအဲ့ဒီချိန်ပေါ့နော်အဲ့ဒီကနေပြီးတော့မှတခါဘုံကြီးတောင်းထိုက်ပြီးသွားတဲ့ခါကျတော့နောက်ထပ်စီးပွားရေးလုပ်ငန်းရှင်ဦးဝဲအောင်ပေါ့ UNSCCI ဦးဝဲအောင်ဝင်လာပါတယ်ဦးဝင်းအောင်ကတနစ်ပါပဲမအောင်မြင်ပါဘူးမအောင်မြင်တဲ့ခါမှာအခုဦးစောစော2004 2005ပါဦးစောစောဝင်လာပါတယ်ဆိုလိုတာကတော့ဒီစီးပွားရေးလုပ်ငန်းရှင်တွေလက်ထဲကိုအားကစားလုပ်ငန်းအသီးသီးကြောက်ရောက်သွားတယ်ကြောက်ရောက်သွားတဲ့အနေနဲ့အားကစားတွေကိုလုပ်ငန်းရှင်တွေကနေပြီးတော့သူတို့ငွေကြေးစိုက်ထုတ်ပြီးတော့လုပ်ကြတယ်ဒါပေမဲ့လည်းပဲနောက်ဆုံး conclusion ပြောရမယ်ဆိုလို့ရှိရင်တော့အခုချိန်ထိကျွန်တော်တို့ကဒီစီးပွားရေးအခုဆိုပါဆိုဘလုံးဆိုလို့ရှိရင်အရင်ကကျွန်တော်တို့ကအဆင့်မြင့်တန်းဝင်ဌာနတွေလည်းသွားတယ် professional ကူးပြောင်းတဲ့2009ခုနှစ်မှာ2009ခုနှစ်မှာ professional ကူးပြောင်းတဲ့အခါမှာ club တွေပေါ်လာတယ် club တွေကို crony တွေပဲပေးပါတယ်ပြပါတယ်အားလုံးကရန်ကုန် united တို့ရတနာဘုံတို့ဟုတ်လားဒါတွေအားလုံးက crony တွေလက်ထဲကိုရောက်သွားတယ် crony တွေကဆက်လုပ်တယ် crony တွေထဲမှာဘောလုံးကိုစိတ်ဝင်စားတဲ့လူရှိတယ်စိတ်ဝင်စားတဲ့လူရှိတယ်များသောအားဖြင့်တော့စိတ်ဝင်စားဘူးဘာကြောင့်လဲဆိုတော့အပေါ်ကနေပြီးတော့ချပေးလိုက်တယ်ဒီတင်းကိုကင်ပါဒီတင်းကိုကင်ပါဆိုတော့အဲ့တော့ ကျွန်တော်ချုပ်ပြီးပြောရမယ်ဆိုရင်လက်ရှိကျွန်တော်တို့တွားနေတဲ့ဘော်လုံးကဒီလုပ်ငန်းရှင်ကြီးတွေရဲ့လက်ထဲမှာရှိပြီးတော့ professional ခေါင်းဆောင်အောက်မှာတကယ် professional မဖြစ်တဲ့ဘော်လုံးကိုဘော်လုံးအားကစားပေါ့နော်တွားနေတဲ့နေဟာဟန်ပြအနေထားမျိုးသွားနေတယ်လို့ပြောရမယ်ဆောရစကားကိုကျွန်တော်ဆက်ပြောမှာဆိုဒီ academy ဖွင့်ပွဲနဲ့ပတ်သက်ပြီးတော့အခုစကားဝိုင်းရှိလို့တာဖြစ်တဲ့တဲ့ကြောင့်အခုနောက်ဆုံးဖွင့်လိုက်တဲ့အခုမြန်မာနိုင်ငံ national football academy ဆိုတာ goal project 5အရရတာပါအဲ့တော့ကျွန်တော်အဲ့ဒါကိုကျွန်တော် FIFA website ကပြန်ပြီးတော့ကြည့်တဲ့ခါကျတော့ကျွန်တော်တို့ goal project 1 2 3 4 5ပေါ့နော်ဒီပါလေကျွန်တော်တို့ grant တွေရတယ် grant တွေရပြီးတော့ဒီစာအုပ်တွေဒါပေမဲ့ကျွန်တော်တို့ကဒီအဲ့လိုပေါ့နော်ဖွင့်ပြီးတဲ့သူတို့ဗရင်းကရှင်းလင်းပွဲတွေသွားတဲ့ခါမှာဒီအမြဲတမ်းပဲကျွန်တော်တို့ဥက္ကဋ္ဌဦးဇော်ကနေပြီးတော့အိတ်ဆိုင်ထားတဲ့ကိုရတစ်နှစ်ကိုကြက်ကိုတန်ပေါင်းဘလောက်ပေါ့နော်ဆိုလိုတာကတော့ဒီလိုမျိုးလူတယောက်တည်းရနေပြီးတော့တိုင်းပြည်အားကစားအတွက်ကိုဝေကြီးတွေတန်ပေါင်းတန်းနဲ့ချီပြီးတန်းတောင်းနဲ့ချီပြီးတော့စိုက်ထုတ်နေတာလည်းကျွန်တော်စိတ်ထဲမှာတော့သဘာဝမကျဘူးလို့ထင်တယ
်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကျန်တဲ့လူတွေနဲ့အလှည့်ပေးချင်ပါသေးရဲ့ဆရာရေအခုနောက်ထပ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ရှိပါသေးရဲ့သူကတော့ထိုင်းနိုင်ငံကကိုတီးလယ်မှုပါကိုတီးလယ်မှုကကျွန်တော်အချိန်လေးတော်တော်လေးဟိုကြော်လာနေပြီဆိုတော့လူရင်းတွေ့ရှင်းဆွေးနွေးပေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျာဘောလုံးသမားကြီးအနေနဲ့ကတော့ကျွန်တော်မြင်တာကတော့ပတ်မုံမှုအများကြီးလိုတယ်ဗျပတ်မုံမှုလည်းလိုတယ်နော်ကြန့်ခိုင်မှုလည်းလိုတယ်အဟာရပေါ့ဗျာအဟာရတွေ့မှုမှလည်းလိုတယ်နောက်ပြီးတော့ထိုင်းနိုင်ငံနဲ့အဲ့ဒီဘောလုံးသမားတွေကံလို့ရှိရင်နော်တို့ကရှေ့တန်းကတို့ဖက်တာတိတ်မရှိဘူးကနောက်တန်းမှာရတို့နေတာများတယ
်အ
ဲ့ဒါကြောင့်မို့တို့ရဲ့ကံချက်တည်းနော်အလေလူနော်ပေးတယ်ဒီအနီးနားမှာကတ်ပေးနေကြတယ်အဲ့ဒါကြောင့်မို့ဟိုးဓာတ်ကလူတော့တို့မပေးဘူးကဟု
တ်ကဲ့ဟုတ်ကဲ့
မပေးတော့နော်အဲ့ဓာတ်ကလူအလားတက်တုတ်နေပါလေအဲ့ဒါကြောင့်မို့
ဟုတ်ကဲ့ကိုတီးလည်းမှုကိုတီးလည်းမှုကတော့ကျွန်တော်ဒီဘောလုံးမွေးတပွဲချင်းအကြောင်းပြောနေတာဖြစ်နေတယ်ခင်ဗျာကိုတီးလည်းမှုကျေးဇူးပါနော်ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်ဒီ Facebook မှာကျွန်တော်တို့ဟို message တွေပေးထားတဲ့လူတချို့ရဲ့စာတွေကိုလည်းဖော်ပြခြင်းပါတယ်တယောက်ကတော့ကျွန်တော်တို့ဘောလုံး Academy ဖွင့်နိုင်တာကိုကြိုးဆိုပါတယ်ဒါပေမဲ့ဒီတစ်ခုတည်းနဲ့တော့မြန်မာဘောလုံးတိုးတက်ဖို့ဆိုတော့မလုံလောက်ပါဘူးတဲ့ကျွန်တော်မြန်မာတော့နီးပြဆရာသင်တန်းကျောင်းနေနဲ့ဒိုင်လူကြီးသင်တန်းနေအများကြီးလူတွေထင်ပါတယ်ဘောလုံးကနေ့စနေနဲ့စီကနေကြကစားရဲဆိုတော့တည်အောင်လုပ်ရမှာပါတဲ့ဒါမှတဖြည်းဖြည်းချင်းတိုးတက်လာမှာပါတဲ့နောက်တစ်ယောက်ကတော့ကိုနေလာဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့စိတ်ဓာတ်ကိုအဓိကပြုပြရမှာပါတဲ့အရာအောင်လုံးအောက်တန်းနောက်တန်းရောက်သွားတာအဓိကတရားခံကစိတ်ဓာတ်တွေဖြည့်ဆည်းခံရလို့ပါတဲ့ဆိုပြီးတော့သူ့မချက်ကပေးပါတယ်နောက်တစ်ယောက်ကလည်း slide ဟာရှင်ချင်းတန်းရင်သားဆိုပါတယ်သူကလည်းအဓိကပြုပြရမှာစိတ်ဓာတ်ပိုင်ဆိုင်ရပါတဲ့ဒီလိုဆိုတဲ့နေရာမှာကစားသမားတွေမျိုးပဲပွဲကြည့်ပြည့်စက်တွေပါပါတယ်ဆိုပြီးတော့လည်းသူစာရင်းမှာဖော်ပြထားပါတယ်ခင်ဗျာနောက်ထပ်ကျွန်တော်တို့ကိုပေးစာလေးပေးပို့ထားတဲ့လူတွေလည်းရှိပါသေးတယ်။တယောက်ကတော့ကျွန်တော်တို့ဟိုဟာဟိုဘလူးရှိနေလေဆိုတော့မောင်တသနာအမေရိကန်ပြည်တော်စုပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
။မကြာသေးခင်ကရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီအကြောင်းကို FIFA အဖွဲ့ချုပ်ဥက္ကဋ္ဌကိုယ်တိုင်ဖွင့်လှစ်ပေးတဲ့သတင်းကိုကြားရတော့မြမဘောလုံးဖွံ့ဖြိုးတိုးတက်ရေးအတွက်များစွာအထောက်အကူဖြစ်စေနိုင်ပါတယ်။အလားတူတခြားသောပြည်နယ်တိုင်းတွေမှာလည်းဖွင့်လှစ်အောင်မယ်လို့ပြောဆိုသွားတဲ့အတွက်ဝမ်းမြောက်ပြီးပါတယ်။သို့သောတခိတခါကမြမဘောလုံးလောကအာရှမှာရှမ်းရှမ်းတောက်ခဲ့တဲ့ပုံစံမျိုးပြန်လိုချင်ရင်တော့နိုင်ငံတော်လူတိုင်းလွယ်လွယ်ကူကူကစားနိုင်မဲ့ဘောလုံးကွင်းတွေဖန်တီးပေးရပါမယ်ဘောလုံးသမားတယောက်အတွက်လိုအပ်တဲ့အထောက်အကူပစ္စည်းတွေဈေးနှုန်းချိုသာစွာနဲ့ဖြန့်ဖြူးပေးနိုင်ရပါမယ်လူငယ်လူကြီးဘောလုံးပြိုင်ပွဲမျိုးစုံကိုစဉ်ဆက်မပြတ်ကျင်းပပေးပြီးထူးချွန်ဘောလုံးသမားတွေကိုထိုက်တိုက်တန်တန်ချီးမြှင့်မြှောက်စားပေးရပါမယ်ပြည်ပနိုင်ငံတွေကစိတ်ဝင်စားတဲ့ဘောလုံးသမားတွေရှိခဲ့ထုံးပေါက်ခဲ့ရင်လဲလှုပ်ပေးတင်ပါတယ်ဒါမှလည်းမျိုးဆက်တဲ့ဘောလုံးသမားတွေပို့ပြီးစိတ်ဝင်စားလာမှာဖြစ်ပါတယ်အထူးသဖြင့်လက်ရှိမြမဘောလုံးအဖွဲ့ချုပ်အနေနဲ့တခိတခါတုန်းကအာရှမှာသာမကအိုလံပစ်အထိပါဝင်ကြွားနိုင်ခဲ့တဲ့မြမဘောလုံးအသင်းလိုအောင်မြင်မှုတွေပြန်ရယူလိုတယ်ဆိုရင်တော့လူမျိုးဘာသာတွေအပေါ်မှာခွဲခြားမြင်နေတဲ့ကျင်းမြောင်းတဲ့အယူအဆတွေကိုဖျောက်ပြစ်ပစ်ဖို့လိုအပ်တယ်လို့ငါချန်တွေကထွက်တဲ့ဘောလုံးသမားတွေကိုပဲနိုင်ငံအကူအစားပြုရွေးချယ်နိုင်မယ်ဆိုတဲ့အလေးအထတွေပြောင်းလဲဖို့ကိုလည်းလိုအပ်လိမ့်မယ်လို့ယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။နောက်တစ်ယောက်ကတော့ကျွန်တော်တို့ဆန်နီလဆိုတဲ့တယောက်ပါ။သူကလည်းပဲကျွန်တော်တို့ဟို Facebook ပေါ်နေစာရေးပို့ထားမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
။ဟိုတစ်ချိန်ကရွှေအောင်လွှမ်းခဲ့တဲ့မြမအားကစားဟာမဆာလာခင်မှာတဖြည်းဖြည်းယိုယွင်းကြဆင်းလာခဲ့ပါတယ်။တဖန်နာအဖနာဝတခင်မှာမြမအားကစားကဘာကိုလွှမ်းရမည်ဆိုတဲ့ကြွေးကြော်တာနဲ့မြင့်တင်မှုလုပ်ပေမဲ့လွှမ်းရမယ့်အစားအကြောင်းကြောင့်လွှမ်းရမည်လို့ပဲနောက်ပြောင်ခဲ့ကြပါတယ်
မြန်မာဘောလုံးလောကတိုးတက်ဖို့ဆိုရင်လှုပ်ပေးဖို့ကအချက်နှစ်ချက်ရှိပါတယ်။နံပါတ်၁ကတော့ဓာတ်ရိုက်ဆောင်ရွက်ရန်နံပါတ်၂ကတော့တွယ်ဝိုက်ဆောင်ရွက်ရန်တို့ဖြစ်ပါတယ်။ဓာတ်ရိုက်ဆောင်ရွက်ဖို့ဆိုတာကအခုလိုမျိုးဘောလုံးအကယ်ဒမီအကြောင်းတွေဖွင့်ပေးတာဘောလုံးသမားကောင်းတွေပေါ်ထွက်လာအောင်သူတို့ရဲ့ဘဝလုံခြုံမှုနဲ့တင့်တော်တဲ့ခံစားမှုတွေရအောင်စီစဉ်ပေးတာအတွေ့အကြုံကောင်းတွေရဖို့ပြည်တွင်းပြည်ပပြိုင်ပွဲတွေကျင်းပပေးတာဘောလုံးသမားတွေအပြင်နီးပြကောင်းတွေနဲ့ဒိုင်းလူကြီးကောင်းတွေမွေးထုတ်ပေးခြင်းပဲဖြစ်ပါတယ်။တွယ်ဝိုက်ဆောင်ရွက်ရန်ကတော့ပညာရေးဘတ်ဂျက်၊ကျန်းမာရေးဘတ်ဂျက်တိုးမြင့်ပေးပါ။ကျောင်းတိုင်းမှာအားကစားနီးပြတွေထားပေးပါ။အချိန်တစ်ချိန်ကိုကျန်းမာရေးလေ့ကျင့်ခြင်းအဖြစ်သတ်မှတ်ပေးပါ။နောက်မိခင်ကိုဝင်ရှိစဉ်ကပင်မွေးလာမဲ့ကလေးကိုကျန်းမာရေးဆောင်ရှောက်ပေးပါ။နောက်ကျောင်းတိုင်းရက်ွက်တိုင်းဘောလုံးကွင်းတွေပြန်လည်ဖော်ထုတ်ပေးပါ။လက်စားဘတ်လိုက်မှုကင်းတဲ့ဘောလုံးလောကဖြစ်အောင်ကြိုးစားပေးပါ။နိုင်ငံတကာဘောလုံးပြိုင်ပွဲတွေကိုအခမဲ့ရုပ်မြင်သံကြားလိုင်းကနေထုတ်လွှင့်ပေးပါ။ဒီလောက်ပဲလုပ်ပေးရင်တော့တိုးတက်ပါပြီ။ကျေးဇူးပါတဲ့။
โอเคเจซุบครับเนี่ยตูပြောသွားတဲ့ထဲမှာဒီဟိုလက်ပေးလက်ယူမှုကိစ္စနဲ့ပတ်သက်ပြီးတော့ဟိုအချက်တစ်ချက်တွေ့ရပါတယ်ဆိုတော့ဒီဘောလုံးနဲ့အားကစားလောကဆိုတော့ဒီလိုလောင်းကစားလိုအားရလိုက်စားမှုလို့ねမကင်းတဲ့ကိစ္စလည်းဖြစ်နေတယ်ဆိုတော့ဒါမျိုးတွေခင်းရှင်းမှုရောကျွန်တော်တို့ဟိုဟိုဘယ်လောက်ထိကျွန်တော်တို့ဟိုလုံနိုင်တဲ့အခြေအနေမျိုးရှိလဲဒါကတော့ကျွန်တော်တို့ဥယျာဉ်နိုင်ဝင်ကိုကျွန်တော်ဒီမေးခွန်းကိုဟိုပြေးစေချင်ပါတယ်အချိန်1မိနစ်လောက်တော့ကြာပါသေးတယ
်ဟုတ်ကဲ့ဟိုပါဗောဒီကျွန်တော်တို့ပေါ်လုံးမှာဆိုရင်ဒါကိုကျွန်တော်တို့ကဟိုပါပေါ့ match fixing လို့ခေါ်တာပေါ့နော်ဟိုဒီဟိုလိုတလူပွဲရလက်ကိုကျူပြီးတော့ဟိုဟာအတီးပြူပြီးကစားတာပေါ့ player တွေကအဲ့တော့ကျွန်တော်ပြီးခဲ့တဲ့ရာသီအရဆိုရင်တော့ဒီအာကျွန်တော်မြန်မာ national league အပြင်တင်ပြရဲ့ AU United ကဒီလိုကစားတယ်ဆိုပြီးတော့အတန်ထွက်သွားသေးတယ်အတန်ထွက်သွားတယ်ဆိုတော့သူတို့အတင်း official တွေကသူတို့ social media မှာတင်တယ်သူတို့အတင်းမှာဒါမျိုးရှိနေရဆိုတဲ့အမျိုးပေါ့နော်အဲ့တော့ကျွန်တော်တို့ဒီမြန်မာ special channel ကပဲကျွန်တော်အဲ့ဒါကိုကျွန်တော်သတင်းတိဆောက်ပြီးတော့ကျွန်တော်ရေးလိုက်တယ်အဲ့တော့နိုင်ငံကဒီ442 magazine တို့ပါဒီသတင်းရောက်သွားတယ်ပေါ့နော
်ဟုတ်ကဲ့
အဲ့တော့ဒီဟိုပေါ့ match fixing လောက်တာကတော့ဒီ player တွေကသူတို့အကျိုးစီးပွားအတွက်ဟိုပို့ပြီးတော့အကျိုးစီးပွားထက်ရှားတဲ့သဘောပေါ့ international league မှာတော့လက်ရှိ player တွေကမြန်မာ player တွေကလာစားကဟိုဒီ player လေးစုံသားမှာပြန်လာစား salary cut လည်းဖြစ်လိုက်ပြီဆိုတော့လာစား70 90အလောက်ကြီးရနေတာဆိုတော့
โอเคကိုရင်းနေဝေးကျွန်တော်လည်းကျေးဇူးတင်ပါတယ်ကျွန်တော်လည်းအချိန်တစ်လောက်ပဲရတဲ့အတွက်ဆွေးနွေးမှုတွေဒီမှာပဲအဆုံးသတ်ချင်ပါတယ်ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်တွေအားလုံးဒီ Facebook တွေစာရင်းနဲ့ရေးသားပေးပို့တဲ့ပုဂ္ဂိုလ်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမဆုမုံနဲ့အတူတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုစနေညပဲအစည်းအဝေးဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးပါဦးမယ်ရှင
်ဆီးရီးယားနိုင်ငံအနောက်ပိုင်း Homes မြို့မှာဒီကနေ့စနေနေ့ကအသေးခံပုံးနှလုံးပောက်ကွဲခဲ့ရာကြောင်းအဆင့်မြင့်ထောက်လိုင်းရဲ့အရာရှိတဦးအပါအဝင်လူ42ဦးသေဆုံးသွားပါတယ်နိုင်ငံတော်လုံခြုံရေးဌာနရုံးချုပ်နဲ့စစ်ထောက်လိုင်းရဲ့အဆောက်အုံဤမှာတိုက်ခိုက်သမား6ယောက်ထက်မနည်းတို့ကအသေးခံပုံးပောက်ခွဲခဲ့ရာလို့ဆီးရီးယားလူအခွင့်ရေးလှိလာဆောင်ကြည့်အဖွဲ့ကပြောပါတယ်အယ်ကိုင်ဒါနဲ့ပတ်သက်တဲ့အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ Homes မြို့ကိုအစိုးရကအပြေးဝထိန်းချုပ်ထားတာ၃နှစ်နေပါရှိနေပါပြီ။တောက်ကြနေမှာလဲစီးရီးယားနိုင်ငံမြောက်ပိုင်းမှာကားဘုံးနှလုံးပေါက်ကွဲတာကြောင့်လူ65ယောက်ထက်မနည်းသေဆုံးသွားပါသေးတယ်။ American သမ္မတ Donald Trump ရဲ့မဲဆွယ်စီးရင်တာဝန်ခံတွေနဲ့ Russia အစိုးရအရာရှိတွေကြားအဆက်အသွယ်လုပ်ခဲ့ကြောင်းစွပ်စွဲထားတဲ့သတင်းတွေနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI အကြီးတန်းအရာရှိတွေနဲ့သမ္မတအင်ပီရိုအရာရှိချုပ် PN Sprepest တို့ဆွေးနွေးခဲ့ကြောင်းအစိုးရအစိုးရအရာရှိတွေကအတည်ပြုပါတယ်။အခုလိုဆွေးနွေးမှုဟာစုံစမ်းစစ်ဆေးနေစေအမှုတွေနဲ့ပတ်သက်လို့သမ္မတအင်ပီရိုတာဝန်ရှိသူတွေနဲ့ FBI တို့ကြားပြောဆိုမှုတွေမလုပ်ဖို့တရားရေးဝန်ကြီးဌာနကနှစ်ပေါင်းများစွာချမှတ်ထားတဲ့ကျင့်ဝတ်သိက္ခာဆိုင်ရာစီမင်းစည်းကမ်းတွေကိုချုပ်ဖောက်ရာရောက်နိုင်ပါတယ်။American သမ္မတအင်ပီရိုရဲ့ပြောခွင့်ရ Sean Spicer ရဲ့နေ့စဉ်အမေးဖြေလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းဌာနအတော်များများကိုတောက်ကြနေကဝင်ရောက်ခွင့်ပိတ်ပင်လိုက်တဲ့အပေါ်အင်ပီရိုကိုပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။သတင်းစာရှင်းလင်းပွဲကိုဒီလိုဝင်ခွင့်မပေးတာဒါမှမဟုတ်ဖိတ်စာမရတဲ့အထက်မှာ American သမ္မတ Donald Trump ကိုဝေဖန်တဲ့သတင်းဌာနတွေဖြစ်တဲ့ CNN, The New York Times ပါဝင်သတင်းဌာနအတော်များများပါဝင်ပါတယ်။ Trump အပေါ်တက်တက်ညာညာရေးသားကြတဲ့သတင်းဌာနတွေကိုတော့တက်ရောက်သတင်းယူခွင့်ပြုခဲ့ပါတယ်ရှင်။
နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကြေညာပေးသွားတာပါဒီညအစည်းအဝေးထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလိမန်တာယာဝါလီဖြစ်ပါတယ် VOA American တန်ရက်တနင်္ဂနွေနေ့မနေ့ဖက်အစည်းအဝေးတွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကိုလည်း VOA Internet စာမျက်နှာ barmi.voanews.com ကနေပြီးပြန်လည်နားဆင်နိုင်ပါတယ်ရှင်တရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.